Welcome to the Voice of America in Burmese.
Mingla menakhe ma shin. Washington News of VOA American tan ga ni 2019 khu ni March 26 ye tanin ngune ni ne khin season go Myanmar sanaw chain minute 6 nai ga ni 9 nai thi line to meter 3240 49 ga ni dai yai thong lwin taw ma ba shin. Tama engine nai ma.
မင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံမိုဆူးမြို့ပြန်လည်တင်းပတ်ရေးထိုးစစ်တွေအတွင်းအရသတရားလည်းမနက်သိဆုံးခဲ့ပါတယ်ဘယ်လရုစ်နိုင်ငံမှာသတင်းနောက်ဆက်ဦးအပါဝင်ဆန္ဒပြသူရာနဲ့ချီပြီးရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်တက်စီမီချူတာရဲ့အတွက်လုံဆောင်တဲ့ကဘာမီအတွက်တနာရီအစီအစဉ်မှာမြန်မာနိုင်ငံလည်းပါဝင်ဆင်နွှဲခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုညာဝင်းအောင်နဲ့တင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်သတင်းအစီအစဉ်အပြီးနားဆင်ရမယ့်သတင်းလွှာတစ်ပုဒ်မှာဆိုရင်တော့
ကိုရင်ဟိုပြန်ပို့မယ်ဆိုရင်အမှန်တဆိုးရတဲ့အခြေအနေနဲ့အတဲ့အနေပါဆိုရင်ရတယ်ဆိုတော့ကျွန်တော်တို့နားလည်ထားတယ်အဲ့ဒီအပေါ်မှာဒါကြောင့်မလို့ပြန်ပို့မယ
်ဒါကတော့ကနေဒါမှာနိုင်ငံရေးခုလုံခွင့်ရှောက်ထားစေကိုတန်းစုကိုမြန်မာနိုင်ငံပြန်ပို့မယ်ကနေဒါအစိုးရရဲ့အစီအစဉ်ကိုသူတို့ကန့်ကွက်ကြောင်း BSDU အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောဆိုသွားတာပါသတင်းအစီအစဉ်အပြီးမှာအပြည့်အစုံကိုနားဆင်ရမှာပါရှင်အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုပြောပြဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်အီရန်နိုင်ငံမိုဆူးမြို့ကို IS Islamic စစ်သွေးကြွတွေလက်ကနေပြန်လဲတင်ပိုက်နိုင်ရေးအတွက်အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကလေကြောင်းစစ်စင်ရေးတွေပြုလုပ်နေတာမှာလူပေါင်း100ကျော်တေဆုံးသွားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အဲဒီလေကြောင်းတက်ခတ်မှုပြုလုပ်နေတယ်ဆိုတာကိုအမေရိကန်စစ်ဘက်ဆိုင်ရာအရာရှိတွေကလည်းစနေနေ့မှာအတည်ပြုပြောဆိုပါတယ်။မိုဆူးမြို့ကို IS အဖွဲ့လက်ထက်ကပြန်သိမ်းပိုက်နိုင်ရေးပြုလုပ်နေတဲ့စစ်စင်ရေးတွေကြောင့်အရသာတေဆုံးမှုအများအပြားရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်သူတို့ရဲ့ထိုးစစ်ဆင်မှုတွေကိုခိတ္တရဆိုင်းထားမဲ့အကြောင်းအီရန်အစိုးရကစနေနေ့အစောပိုင်းမှာကြေညာချက်ထုတ်ပြန်ပြီးမကြာခင်မှာပဲဒီကြောင့်စစ်စင်ရေးပြုလုပ်နေကြောင်းအမေရိကန်ဘက်ကကြေညာချက်ထုတ်ပေါ်လာတာပါ။မိုဆူးမြို့ပြန်လည်သိမ်းပိုက်ရေးထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့် GDD ရက်ကွက်အနီးဝန်းကျင်မှာအရသာတရတဲ့မင်းနဲ့တည်ဆုံးခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်စုံစမ်းစစ်ဆေးမှုတွေစတင်ပြုလုပ်နေကြောင်းအမေရိကန်ဥဆောင်တဲ့ညွန်မောင်းအဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။ IS Islamic စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုရှာဖွေတဲ့အနေနဲ့ GDD ရက်ကွက်အပေါ်မှာညွန်မောင်းအဖွဲ့တွေရဲ့လေရင်တွေပုံမှန်ပြန်တန်းလေးရှိကြောင်းဒါပေမဲ့အရသာတည်ဆုံးမှုနည်းနည်းပြနေအောင်ကြိုတင်ပြင်ဆင်မှုတွေကိုအစွမ်းကုန်လှုပ်ဆောင်လေးရှိကြောင်းညွန်မောင်းအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ
်။ဘီလာရုစ်နိုင်ငံမစ်မြို့မှာတားမြစ်ထားတဲ့ဂျာကကြီးတဲ့ဆန္ဒပြပွဲတွေဆက်လုပ်ဖို့ကြိုးစားသူတွေကိုအဓိကရုံးနှင်းနှင်းရေးရဲတပ်ဖွဲ့ကစနေမနေ့တုန်းကလူစုကွဲနှင်းနှင်းခဲ့ပြီးလူရာနဲ့ချီဖမ်းဆီးခဲ့ပါတယ်။ဖမ်းခံရသူတွေကိုရဲတွေကရိုက်နှက်ခဲ့သလိုသူတို့အတွက်ရေးပေါ်စေကူတာမှုလိုအပ်နေတယ်လို့လူအခွင့်ရေးလှုပ်ရှားအဖွဲ့ကပြောပါတယ်။လူသမားတွေပေါ်အခွန်အသစ်တိုးကောက်မှာကိုစန့်ကျင်တဲ့အနေနဲ့လူပေါင်း900လောက်ဟာမင်းစ်မြို့တော်ရဲ့အဓိကနေရာကိုဖျက်ချော်ချီတက်ဖို့ကြိုးစားခဲ့တာပါ။ထရက်ကားပေါ်အပြည့်ပါလာတဲ့ရဲတွေကဆန္ဒပြသူတွေကိုလမ်းကူးလိုက်မှနံပါတ်ဒုတ်တီနဲ့ဝင်ရောက်ရိုက်ခဲ့ပါတယ်။လက်နက်မဲ့တာမန်အရသားတွေရိုက်နှက်ခံရတယ်လို့မျက်မြင်တွေကပြောပါတယ်။သတင်းတော့အနည်းဆုံး10ဦးလဲအဖမ်းခံရတယ်လို့ရိုက်တာသတင်းဌာနကပြောပါတယ်။မြို့တော် Mix မှာရှိတဲ့ Vesna 96အတိုက်ခံအဖွဲ့ရဲ့ရုံးကိုရဲတွေကစနေမနေ့ပိုင်းအစောပိုင်းမှာဝင်ရောက်စီးနင်းခဲ့ပြီးနိုင်ငံရေးလှုပ်ရှားသူ60လောက်ကိုဖမ်းဆီးသွားတယ်လို့အဲ့ဒီအဖွဲ့ကပြောပါတယ်။ဒါစင်နဲ့ကြည့်တဲ့စစ်သွေးကြတွေကလက်နက်ကင်ပုံကံမှုလုပ်ဖို့ကြံစည်ခဲ့တယ်ဆိုပြီးသမ္မတလူကာရှန်ကိုကဒီသတင်းမှအစောပိုင်းမှာပြောကြားခဲ့ပါတယ်။
သမရဒေါ်နယ်ထရမ့်ကကျမရေးဆောင်ချောက်မှုအစီအစဉ်ကိုအစားထုတ်ဖို့ကြိုးစားမှုမအောင်မြင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အခွန်ကောက်ခံရေးဆိုင်ရာဥပဒေပြင်ဆင်ရေးဘက်ကိုဦးလှည့်သွားပြီးဖြစ်ပါတယ်။သူ့အနေနဲ့ကြီးမားတဲ့အခွန်ချော့ချမှုတွေနဲ့အခွန်ကောက်ခံရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုအပြင်းအထန်စတင်ဆောင်ရွက်တော့မှာဖြစ်ကြောင်းအဲ့ဒီကိစ္စဟာသူ့နောက်လှုပ်ဆောင်မဲ့အစီအစဉ်ဖြစ်ကြောင်းအိုဘားမားကေယားလို့ခေါ်တဲ့အခချင်းငွေတက်တာစွာကျမကြီးပြည်သူဆောင်ချောက်မှုဥပဒေကိုအစားထုတ်မဲ့အစီအစဉ်ကို Republican Party ဘက်ကပြန်လည်ရုပ်သိမ်းပြီးတဲ့နောက်တောက်ကြနေမှာသမ္မတ Donald Trump ကအင်ဗျူတော်မှာအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။အောက်လွတ်တော်မှာလုံလောက်တဲ့မဲအရေးအတွက်မရနိုင်တာကြောင့်အဲ့ဒီကျမကြီးဆောင်ချောက်မှုအစီအစဉ်ကိုအစားထုတ်မဲ့ဥပဒေတစ်ကိုတင်သွင်းဖို့ Republican Party ကတောက်ကြနေမှာပြန်လည်ရုပ်သိမ်းလိုက်တာပါ။အစိုးရကပြင်ဆင်နေတဲ့အကွန်ကောက်ခံမဲ့ဥပဒေကြမ်းရေးဆွဲမှုတွေကိုသူ့အနေနဲ့ဥဆောင်လုပ်ကိုင်နေကြောင်းXEOS ဆိုတဲ့ online သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းဗန္ဒာရေးဝန်ကြီးစတီဗင်မနူးချင်းကတောက်ချန်နေအစောပိုင်းမှာပြောကြားခဲ့ပါတယ်။အဆိုပြုတင်သွင်းမဲ့ဥပဒေကြမ်းထဲမှာလူပုဂ္ဂိုလ်တဦးချင်းနဲ့ကုမ္ပဏီတွေအပေါ်ကောက်ခံတဲ့အခွင့်အရေးရှော့ချပေးရေးပါဝင်မှာဖြစ်ပြီးသူတို့ရဲ့ရည်ရွယ်ချက်ဟာအလေအလတ်ဝင်ငွေရှိသူတွေအတွက်ဖြစ်ပြီးဝင်ငွေအများဆုံးရတဲ့ထိပ်ပိုင်းလူတွေအတွက်မဟုတ်ကြောင်းစတီဗင်မနူးချင်းကပြောပါတယ်။
EU ဥရောပသမဂ္ဂခေါင်းဆောင်တွေက EU အနှစ်60ပြည့်အထိမ်းအမှတ်ကိုစနေနေ့ကဆင်နွှဲခဲ့ကြပြီးအီတလီနိုင်ငံရောမမှာသဘောတူညီမှုအသစ်တစ်ရပ်ကို EU ခေါင်းဆောင်တွေလက်မှတ်ရေးထိုးခဲ့ပါတယ်။ဒါဟာ EU ကနေပြည်ထိုင်နိုင်ငံခွဲထွက်ဖို့၄ရက်အကြာမှာပြုလုပ်ခဲ့ကြတာပါ။1958ခုနှစ်မှာ EU ဥရောပသမဂ္ဂကိုစတင်ထူထောင်ခဲ့တဲ့6နိုင်ငံအပါအဝင်နိုင်ငံပေါင်း28နိုင်ငံကကြေညာချက်စရံအသစ်မှာအတူတူလက်မှတ်ထိုးဖို့တွေးဆခဲ့ကြပါတယ်။တင်တို့ဟာ EU ရဲ့ခေါင်းဆောင်နေဖြစ်တယ်ဆိုတာပြသလိုက်ကြပါလွန်ခဲ့တဲ့နှစ်60ကဥရောပပေါင်းစည်းရေးသူရဲကောင်းတွေရဲ့သမိုင်းအမွေကိုခင်ဗျားတို့ဆက်လက်ကျင့်သုံးနိုင်တယ်ဆိုတာပြသကြစမ်းပါလို့ EU ဥရောပသမဂ္ဂဥက္ကဋ္ဌဒေါ်နယ်တက်ဆာပြောပါတယ်အခုလိုဥရောပသမဂ္ဂထူထောင်ခြင်းနှစ်60ပြည့်အချိန်အထိအဖွဲ့အစည်းအောင်အောင်မြင်ရည်တည်နိုင်တာကိုအထူးဝမ်းမြောက်ကြောင်းနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဗီဒီယိုအနေနဲ့သင်ချီးကျူးစကားပြောခဲ့ပါတယ်ဒီဤရောယောမမျိုးမှာအခမ်းအနားတက်ရောက်ခဲ့တဲ့နိုင်ငံဒီထဲမှာဗြိတိန်နိုင်ငံမပါဝင်ပဲဗြိတိန်နိုင်ငံကဒီဥရောပသမဂ္ဂကနေနှုတ်ထွက်ဖို့တရားဝင်လုပ်ငန်းစဉ်တွေကိုမကြာခင်ရပ်ပိုင်းမှာစတင်လုပ်ဆောင်မှာဖြစ်ပါတယ
်ဗီအိုအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 7.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျလျှက်စီမီချွေတာရေးအတွက်ရည်ရွယ်ပြုလုပ်တဲ့ App Hour ခေါ်ကဘာမီအတွက်တနားရီအထိမ်းအခမ်းအနားမှာမြန်မာနိုင်ငံကလည်းပထမဆုံးအကြိမ်ဖြစ်စနေနေ့ညကပါဝင်ဆင်နွှဲခဲ့တာမှာရန်ကုန်မြို့မှာရှိတဲ့နိုင်ငံရဲ့အထင်ရှားဆုံးရွှေတဂုံစီတီတော်ကြီးမှာထောင်နဲ့ချီတဲ့စီမီတွေထွန်းညှိပူဇော်ခဲ့ကြပါတယ်။ထွန်းညှိလိုက်တဲ့စီမီရောင်တွေဟာတင်ဂုတ်တရကုန်းမြေပေါ်မှာရှိတဲ့တက်တန်းအဖြစ်နှစ်ပေါင်း 2,600 ကျော်ရှိပြီဖြစ်တဲ့ရွှေတဂုံစီတီကြီးကနေရောင်ပြန်ဟပ်ပြီးကောင်းကင်တစ်ခုလုံးကိုပါလင်းထိန်သွားစေတယ်လို့ဆိုပါတယ်။ဒီအခမ်းအနားကို WWF တော်ရန်တရိတ်ဆံများနဲ့တဘာဝပတ်ဝန်းကျင်ကာကွယ်စွန့်ရှောက်ရေးရန်ကုန်ဝန်အဖွဲ့နဲ့မြန်မာဥရုယာတီပြောင်းလဲမှုဆိုင်ရာညွန်ပေါင်းအဖွဲ့တို့ကဦးစီးကျင်းပကြတာဖြစ်ပြီးတခြားအထင်ကရာပုဂ္ဂိုလ်တွေနဲ့စေစနာဝန်ထမ်းအများပြားလဲပါဝင်ကူညီဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်။ကမ္ဘာတဝန်လျက်စစ်မီအသုံးပြုမှုတနာရီရတန်ရေးအတွက်ရည်ရွယ်ပြီး WWF ကမ္ဘာတော်ရိုင်းတရိတ်ဆန်များရမ်းမှုမှုအဖွဲ့ကစတင်လိုက်တဲ့ဒီကမ္ဘာမြေအတွက်တနာရီအထိမ်းအမှတ်အဖြစ်နဲ့အာရှတလွှားမှာရှိတဲ့နိုင်ငံတွေကတခြားအထင်ကရာအဆောက်အဦတွေနဲ့နိုင်ငံတကာကမြို့ကြီးတွေမှာလဲလျက်စစ်မီတွေပိတ်ပစ်ခဲ့ကြပါတယ်။ကမ္ဘာမြေနေ့မှာဒီကမှာခင်ဗျာကဘာမြေအတွက်တနာရီနေ့မှာပါဝင်တဲ့ကဘာတဝမ်းကနိုင်ငံတွေကမြို့ကြီးတွေမှာမိမိတို့တိုင်းပြည်အသီးသီးရဲ့ဒေသဆန်တော်ချိန်ည7နာရီခွဲကနေတကောင်ကျော်12နာရီခွဲအကြားလျှက်စစ်မီတွေပိတ်ပြီးကဘာမြေနေ့အဖြစ်ကဘာမြေအတွက်တနာရီနေ့အဖြစ်ပါဝင်ဆင်နွှဲခဲ့ကြတာဖြစ်ပါတယ
်ဥရောပသမဂ္ဂအထက်ကနေပြည်ထောင်နိုင်ငံနှုတ်ထွက်ဖို့၄ရက်တာလူတော့ချိန်မှာပဲပြည်ထောင်နိုင်ငံရေးပါတီတစ်ခုဟာသူ့ရဲ့တခုတည်းသောပါလီမန်အမတ်နေရာကိုဆုံးရှုံးသွားပါတယ်လူဝင်မှုနဲ့ EU ကိုဆန့်ကျင်တဲ့ UKIP ပါတီရဲ့တူဦးရီသောပါလီမန်အမတ် Douglas Carswell ကသူဟာပါတီကနှုတ်ထွက်တော်မယ်လို့စနေနေ့မှာကြေညာပါတယ်။အခုအချိန်မှာ Brexit ကော EU ကနေနှုတ်ထွက်ရေးလုပ်ငန်းဟာအခြေအနေကောင်းနေတယ်လို့သူ့ပါတီကခံစားရပြီးပါတီအတွက်သူလှုပ်ဆောင်စရာတွေကုန်ဆုံးသွားပြီဖြစ်တဲ့အတွက်ပါတီကနေနှုတ်ထွက်တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ပါလီမန်ဖွဲ့ဝင်အဖြစ်ကတော့နှုတ်ထွက်မယ်လို့သူကပြောဆိုခြင်းမရှိပါဘူး။ Carswell ဟာပါတီတောင်သူ Farage နဲ့အချိန်တော်ကြာထိတ်တန့်ရင်ဆိုင်မှုဖြစ်ခဲ့ပြီးလူဝင်မှုကြီးကြပ်ရေးမှသဘောထားပြော့ပြောင်းသူလို့ဝေဖန်ခံခဲ့ရပါတယ
်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဗြိတိန်ကလန်ဒန်မြို့က Westminster တရားဘော်နဲ့ပါလီမန်အဆောက်အဦအနီးလူပေါင်း၄ဦးသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကျူးလွန်ခဲ့သူအသက်50နှစ်အရွယ်ခါလစ်မာဆူအကြောင်းအခုအချိန်မှာအများအပြားသိရှိထားပြီးဖြစ်ပေမဲ့အဲ့ဒီသိရှိမှုတွေဟာလုံလောက်မှုမရှိသေးပါဘူး။သူဟာလန်ဒန်မြို့ရဲ့နဲ့89ကီလိုမီတာဝေးတဲ့တောင်ပိုင်းဒေသ Brighton မြို့ကဈေးသက်သားတဲ့ဟိုတယ်တစ်ခုမှာတဲပြီးနောက်ဆုံးညစာအဖြစ်ခဘပ်အသားကင်ကိုစားခဲ့ကြောင်းသူဟာမကြသေးခင်ကာလတွေအတွင်းဥရောပတလွားဖြစ်သွားခဲ့တဲ့ဂျီဟတ်အကြမ်းဖက်မှုတွေကိုကျူးလွန်သူတွေရဲ့အမည်စင်းနဲ့ပါလာမဲ့နောက်ထပ်အကြမ်းဖက်သမားတဦးဖြစ်လိမ့်မယ်ဆိုတာဘလို့မှမခံမမ်းမိခဲ့ကြောင်းဟိုတယ်ဝန်ထမ်းတွေကပြောပါတယ်ခါလစ်မတ်ဆူဟာပေါ်ရပြီးအမြဲပြုံးနေသူတူဖြစ်ကြောင်းကမ်းခြေအပန်းဖြေမြို့ဖြစ်တဲ့ Brighton မြို့မှာရှိတဲ့သူ့မိတ်ဆွေထံလာလေခြင်းဖြစ်ကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်။အကျန်းဖက်တိုက်ခိုက်မှုမပြုတ်ခင်နိုင်ပိုင်းအလိုမှာပဲဟိုတယ်ဝန်ထမ်းတွေနဲ့ရီမောမောဟာတာနော်ပြီးသူနေတဲ့ခဲ့တဲ့အကြောင်းဆိုင်ရာစကားရပ်တွေကိုပြောကြားခဲ့ကြောင်းဟိုတယ်မန်နေဂျာကပြောပါတယ်။
အရှိလေပိုင်းဒေသနိုင်ငံတွေနဲ့သူတို့မဟာမိတ်တွေကြားရေနံနဲ့သဘာဝတန်ငွေတင်ပို့မှုမှာအပြိုင်ဆိုင်နေဖြစ်နေတာကြောင့်ဒေသတွင်းတင်းမာမှုကြီးထွားနေပါတယ်။မြေထဲပင်လယ်အရှိဘက်ခြံကိုဖြတ်ပြီးအပြိုင်ဆိုင်သွေတန်းရတဲ့ရေနံပန်လိုင်းတွေကတော့မတိမငြိမ်ဖြစ်နေတဲ့နိုင်ငံတွေမှာစိုးရိမ်ပွဲရအခြေအနေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
။ဒါကတော့တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းသတင်းအစီအစဉ်ကိုကိုဇော်ဝင်းလိုက်နဲ့ကိုညာဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင်။အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်မှာပါ။ကနေဒါနိုင်ငံမှာနိုင်ငံရေးခုလုံခွင့်လျှောက်ထားပြီးအခုချိန်ထိနေထိုင်ခွင့်မရှိသေးတဲ့ကိုတန်းစုကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတဲ့ကိစ္စကိုကန့်ကွက်ကြောင်း BSDO မြန်မာចောင်းသားများဒီမိုကရက်တစ်အဖွဲ့ကနေဒါကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တရားဥပဒေစိုးမိုးမှုအပြည့်အဝမရရှိသေးတဲ့လက်ရှိအခြေအနေမှာကိုတန်းစိုးကိုမြန်မာနိုင်ငံပြန်ပို့လိုက်ရင်သူ့လုံခြုံရေးအတွက်စိုးရိမ်ရတယ်လို့ဆိုပါတယ်။1988ခုနှစ်ဒီမိုကရေစီအရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကိုတန်းစိုးဟာရဲရင်အမည်နဲ့1989ခုနှစ်တုန်းကမြန်မာနိုင်ငံမြိတ်မြို့ကနေထိုင်းနိုင်ငံကိုလေရင်ပြန်ပေးဆွဲသွားခဲ့တဲ့နှစ်ဦးတည်းကတဦးဖြစ်ပါတယ်။အပြည့်အစုံကတော့ဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။မြန်မာနိုင်ငံမှာ2015ခုနှစ်နိုဝင်ဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအပြတ်အသတ်အနိုင်ရပြီးတဲ့နောက်အယသန်းအစိုးရတက်လာပြီးဒီမိုကရေစီအသွင်ဆောင်တဲ့ပြောင်းလဲမှုတွေဖြစ်ပေါ်လာနေတာပြည်ပမှာရောက်နေကြတဲ့ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတို့မြန်မာနိုင်ငံထဲကိုပြန်ဝင်ခွင့်ရနေတာတွေကိုကြည်ချင်းအဖြစ်ကိုတန်းစိုးအနေနဲ့လည်းမြန်မာနိုင်ငံကိုပြန်လို့ရနိုင်ကြောင်းကနေဒါလူဝင်မှုကြီးကြပ်ရေးဒုက္ခသည်အရေးနဲ့နိုင်ငံသားအရေးဆိုင်ရာဝန်ကြီးဌာနကပြန်လည်သုံးသပ်လာတာဖြစ်ပါတယ်ဒါပေမဲ့လည်းကနေဒါအစိုးရကကိုတန်းစိုးကိုပြန်ပို့ဖို့စဉ်းစားတဲ့နေရာမှာမြန်မာနိုင်ငံအတွင်းကလက်ရှိပဂရိအခြေအနေတွေနဲ့ကွာခြားတဲ့သုံးသပ်ချက်တွေပေါ်အခြေခံလှုပ်ဆောင်တာဖြစ်ပြီးလက်ရှိအခြေအနေအရမြန်မာနိုင်ငံအတွင်းမှာတရားဥပဒေစိုးမိုးမှုမရှိတာကိုတွေ့မြင်နေရတာကြောင့်အခုအချိန်မှာသူ့ကိုပြန်ပို့လိုက်ရင်အင်မတန်ဆိုးဝါးတဲ့အခြေအနေတွေနဲ့ရင်ဆိုင်ရနိုင်တဲ့အတွက်သူ့ကိုပြန်မပို့ဖို့ BSDO မြန်မာចောင်းသားများဒီမိုကရက်တစ်အဖွဲ့ကနေဒါကတောင်းဆိုရခြင်းဖြစ်ကြောင်း BSDO အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဦးညွန့်လာကပြောပါတယ်
အစိုးရကညာရထုတ်တာကလက်ရှိကနေဒါအမေရိကန်ကသူ့ကိုတရားစွဲထားတယ်။နောက်တခါအဲ့ဒီတရားစွဲချက်အပေါ်မှာသူ့တက်တည်ပြတဲ့နိုင်ငံတကာက UNHCR ကနော်လူခွင့်ရေးအဖွဲ့တွေကနောက်သတင်းဌာနတွေကပြောတဲ့ပြောကြားချက်တွေကိုကိုကားပြီးတော့အကောင်းမြင်ဝါဒတွေပဲသတင်းဌာနတွေဘိုင်းကပြောကြားချက်တွေအရသူ့ကဗမာပြည်ရဲ့အခြေအနေကအင်တန်ကောင်းနေပြီ။အလားတချို့ပုံပုံတွေလည်းပြန်လို့ရတယ်သွားလို့ရတယ်ဆိုတာတွေထောက်ထားပြပြီးတော့သူ့ကိုလည်းပြန်လို့ရတယ်ဆိုပြီးတော့ပြန်ပို့မယ်အနေအထားမျိုးဖြစ်နေတယ်အဲ့ဒီအနေအထားကကျွန်တော်လက်ကနိုင်တဲ့အနေအထားမဟုတ်ဘူးကျွန်တော်သိနေတာကမြန်မာနိုင်ငံရဲ့အခြေအနေကအပြင်းမထွက်ပေါ်နေတဲ့ဟိုသတင်းဌာနတွေနဲ့ UNHCR ပြောတာတွေနဲ့လက်တွေ့မြေပြင်မှာကြွားချတာတွေအများကြီးရှိတယ်လက်ရှိဖြစ်ပေါ်နေတဲ့မှုခင်းအခြေအနေတရားဥပဒေစိုးမိုးမှုမရှိတာတွေလက်ရှိအစိုးရကလည်းဒီပြည်ထောင်ဝန်ကြီးဌာနပေါ်မှာဩဇာတက်ရောက်မှုမရှိတာတွေအပေါ်မှာကိုယ်ရင်းကိုပြန်ပို့မယ်ဆိုရင်အင်မတန်ဆိုးရွားတဲ့အခြေအနေနဲ့အသက်အန္တရာယ်ပါဆိုရင်ရတယ်ဆိုတာကိုကျွန်တော်တို့နားလည်ထားတယ်။အဲ့ဒီအပေါ်မှာဒါကြောင့်မလို့ပြန်ပို့မယ်ကိုတန်းဆိုးကိုမြန်မာပြည်ပြန်ပို့မယ်ကိစ္စကိုကျွန်တော်တို့ပြင်းပြင်းထန်ထန်ကန့်ကွက်နေတာဖြစ်ပါတယ
်။ကိုတန်းဆိုးဟာ1996ခုနှစ်မှာအမေရိကန်ပြည်ထောင်စုကို USIA ရဲ့ပညာတော်သင်အဖြစ်နဲ့ရောက်လာခဲ့ပေမဲ့လည်းရဲရင်ဆိုတဲ့အမည်နဲ့ရဲတီဟာနဲ့အတူတနင်္သာရီတိုင်းဘိတ်မြို့ကနေရန်ကုန်ကိုပြန်တမ်းမဲ့မြမလေချောင်းပိုင်လေရင်ပြန်တစင်းကို1989ခုနှစ်တုန်းကထိုင်းနိုင်ငံကိုပြန်ပေးဆွဲသွားခဲ့သူတူဦးဖြစ်တာကြောင့်အမေရိကန်အစိုးရကသူ့ကိုတရားဝင်နေထိုင်ခွင့်မပေးခဲ့တဲ့အပြင်1996ခုနှစ်နဲ့2002ခုနှစ်အကြားသူ့ကိုနှစ်ကြိမ်တန်းတန်းဖမ်းဆီးအကျဉ်းချခဲ့ပါတယ်။2000ခုနှစ်စက်တင်ဘာလ17ရက်နေ့က 9/11 လို့ခေါ်တဲ့အကြမ်းဖက်သမားတွေကနယူးယောက်မြို့က World Trade Tower နှစ်ခုကိုလေရင်ပြန်ပြန်ပေးဆွဲပြီးအကြမ်းဖက်တိုက်ခိုက်ပြီးတဲ့နောက်ပြောင်းလဲလာတဲ့အမေရိကန်အစိုးရရဲ့ policy တွေအရကိုတန်းစိုးအပေါ်မှာလည်းအမေရိကန်အစိုးရဘက်ကတင်းကြပ်မှုတွေတိုးမြင့်ချမှတ်လာပါတယ်။2002ခုနှစ်မှာဒုတိယအကြိမ်အဖမ်းခံလိုက်ရပြီးတဲ့နောက်သူ့အနေနဲ့အစိုးရထံမှအပတ်စဉ်လက်မှတ်သွားထိုးရတာကိုနေထိုင်တဲ့ပြည်နယ်ကလွဲလို့သူတို့ခွင့်ပြုချက်မပါဘဲခီးထွက်ခွင့်မရှိတာတွေဖြစ်လာတာကြောင့်နောက်ဆုံးကနေဒါနိုင်ငံကိုပြောင်းရွှေ့နေထိုင်ဖို့ဆုံးဖြတ်ခဲ့တာလို့ကိုတန်းစိုးက VOA ကိုရှင်းပြခဲ့ပူပါတယ်။ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာရောက်သွားပြီးနိုင်ငံရေးခေလွန်ခွင့်လျှောက်ထားခဲ့ပေမဲ့သူ့ကိုတရားဝင်နေထိုင်ခွင့်မပေးဘဲအခုချိန်ထိနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တာဖြစ်ပါတယ်။ မြန်မာနိုင်ငံမှာဒီမိုကရေစီပြောင်းလဲမှုတွေဖြစ်ပေါ်လာအောင်1988ခုနှစ်ခရဲကတပ်နိုင်တဲ့ဘက်ကပါဝင်ဆောင်ရွက်ခဲ့သူရဲဘော်ရဲဘက်တဦးဖြစ်တာကြောင့်သူ့ဆန္ဒမပါဘဲအခုအချိန်မှာပြန်မပို့ဖို့ကနေဒါမှာရောက်နေကြတဲ့မြန်မာဒီမိုကရေစီရဲ့တွက်ကြလှုပ်ရှားသူတွေအကြားတူညီတဲ့သဘောထားတွေရှိကြတယ်လို့လည်း BSDO အဖွဲ့ကဥညွန့်လာကပြောပါတယ်
ကိုတန်းစိုးကဘာပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံအတွက်ဒီမိုကရေစီတိုက်ပွဲဝင်ခဲ့တဲ့မြန်မာနိုင်ငံအာဏာရှင်စေစိုးရအောက်ကလွတ်မြောက်ဖို့အတွက်ကြိုးပမ်းခဲ့တဲ့ကျွန်တော်တို့ရဲ့ရဲဘော်ရဲဘက်တယောက်ဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့အားလုံးကတသေးနဲ့တသားနဲ့တသန်နေနဲ့ကိုတန်းစိုးအပေါ်မှာပူပင်တော့ကရောက်ပြီးတော့ဒီလိုအဖြစ်မျိုးမဖြစ်စေလို့မြန်မာပြည်ကိုအခုလောလောဆယ်အခြေအနေမှာပြန်ပို့ရမယ်အနေအထားမရှိဘူးဆိုတာကိုအားလုံးကသဘောတူတယ်။ဆိုလဲဆိုရင်ညာတယ်။ပစုံတရားလက်ရှိအရသာအစိုးရရဲ့ဩဇာတရားမှုကလည်းဒီပြည်ထောင်ဝင်ကြီးဌာနပေါ်မှာမရှိကြောင်းဟာထင်ရှားတယ်
။ခုချိန်ထိတော့ကိုတန်းစိုးကိုမြန်မာနိုင်ငံပြန်ပို့ရေးအတွက်ကနေဒါအစိုးရက pre-removal risk assessment လို့ခေါ်တဲ့နောက်ဆုံးအဆင့်စီစဉ်မှုတွေကိုလှုပ်ဆောင်နေပြီဖြစ်ပါတယ်။ BSDO အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ကိုကနေဒါဝန်ကြီးချုပ်နဲ့လူဝင်မှုကြီးကြပ်ရေးဌာနတို့အပါအဝင်ကနေဒါအစိုးရအဖွဲ့အတွင်းကတာဝန်ရှိသူတွေလွတ်တော်အမတ်တီထံပေးပို့သွားမှာဖြစ်တယ်လို့သိရပါတယ်။နိုင်ငံတကာမှာရောက်နေကြတဲ့မြန်မာဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကလည်းကနေဒါအစိုးရအနေနဲ့ကိုတန်းစိုးကိုပြန်မပို့ရေးအတွက်ကနေဒါအစိုးရတာဝန်ရှိသူတွေနဲ့လွတ်တော်အမတ်တွေထံလက်မှတ်ထိုးတောင်းဆိုမှုတွေလှုပ်ဆောင်နေကြပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့တန်လွင်မြင့်မှာရေကာတာတွေတိစောက်မဲ့တရုတ်အစိုးရရဲ့အစီမံကိန်းနဲ့ပတ်သက်လို့သုံးသက်ဝေဖန်တင်ပြထားတဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာပါရှင်
မြန်မာတရုတ်ပြည်ကမြန်မာပြည်ထဲကိုစီးဆင်းနေတဲ့မြစ်ဖြစ်ပါလေ။ဒါပေမဲ့တရုတ်အစိုးရဟာတရုတ်ပိုင်တန်လွင်မှာရေကာတာမဆောက်ဘဲမြန်မာပိုင်တန်လွင်မှာသာရေကာတာတွေတည်ဆောက်ဖို့မှန်ကန်ချထားပါတယ်။လူမြစ်ခေါ်တရုတ်တန်လွင်မြစ်မှာရေကာတာတည်ဆောက်မှာမဟုတ်ကြောင်းလူငယ်တဲ့နှစ်ကုန်ပိုင်းကထုတ်ဝေတဲ့တရုတ်ရေအားလျှောက်ရှေ့၅နှစ်စီမံကိန်းမှာဖော်ပြပါတယ်။အလွန်ကြီးမားတဲ့ဂီဂါစနစ်တည်ရှိနေတဲ့တရုတ်တန်လွင်ဟာအသိအဆောင်မခံတဲ့အတွက်ဒီကရာတီဆောက်ရင်အကြီးအကျယ်ပျက်စီးလိမ့်မယ်လို့ရုပ်ကယူဆပါတယ်။ရှမ်းကရပင်မွန်ပြည်နယ်ကိုပြတ်တန်းစီးဆင်းတဲ့မြမတန်လွင်ဟာလဲပြဲဝတဲ့ဂေဟစနစ်တည်ရှိတဲ့ဒေသဖြစ်ပါတယ်။ဒါပေမဲ့မြမတန်လွင်ကိုတရုတ်အစိုးရကတံပိုးမထားတဲ့အတွက်ဒီကရာတွေတီဆောက်ပြီးဒီအားလျက်စစ်ထုတ်ယူဖို့ဒီမှကိန်းချထားပါတယ်။မြမတန်လွင်မှာရေအားလျက်စစ်ထုတ်ယူပြီးတရုတ်နဲ့ထိုင်းကိုရောင်းစားဖို့မြမအစိုးရကသဘောတူကြပါတယ်။အလုံးမြင့်ဟာတရုတ်ပြည်ထဲမှာတံပိုးရှိပြီးမြမပြည်ထဲရောက်တော့တံပိုးမရှိတော့တဲ့သဘောဖြစ်နေတာကိုမြမအစိုးရအဆက်ဆက်ကလက်ခံထားပါတယ်
။အတွေ့အကြုံနဲ့ပါတဲ့မြမအစိုးရကိုစီယုံသိမ်းသွင်းပြီးမြမတန်လွင်မှာရေကာတာ၅ခုတည်ဆောက်ဖို့တရုတ်အစိုးရနဲ့ရေအားလျှက်စစ်ကော်ပိုရေးရှင်းတွေကကြိုးပမ်းနေကြပါတယ်။တန်လွင်မှာရေကာတာတည်ဆောက်လို့ဖြစ်ပေါ်လာမဲ့အန္တရာယ်အကြောင်းတိုင်းသားတွေတင်ပြလာတာ15နှစ်လောက်ရှိပါပြီ။ Selling Under Threat ဆိုတဲ့စာတမ်းကိုထိုင်းမြန်မာ16ဖွဲ့က2003ခုနှစ်မှာထိုင်းဘာသာနဲ့ထုတ်ဝေပြီး2004ခုနှစ်မှာအင်္ဂလိပ်ဘာသာနဲ့ထုတ်ဝေပါတယ် Green Rivers Watch အဖွဲ့ကတော့တနပ်ပြပြီးရေကာတာစီမံကိန်းအကောင့်ထဲဖော်ပုံကိုတင်မင်းတမန်ရေကာတာအမည်နဲ့မြန်မာအင်္ဂလိပ်ကရင်3ဘာသာနဲ့ထုတ်ဝေပါတယ်တာဆန်းရေကာတာစီမံကိန်းရဲ့အခြေအနေတွေကိုရှမ်းပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့က2006မှာအစီရင်ခံစာထုတ်ဝေထားပါတယ်
အလွန်ရေကာတာစီမံကိန်းမှာတာဆန်းဟာအကြီးဆုံးနဲ့အကန့်ကွက်အခံရဆုံးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဘာကလေးမြို့အခြေစိုက် International Rivers Network PBSIA မြစ်များကွန်ရက်အဖွဲ့ကလည်း2006ခုနှစ်မှာရေကာတာရဲ့ဆိုးဝါးတဲ့အကျိုးသက်ရောက်မှုတွေအကြောင်းမြန်မာဘာသာနဲ့ပြည်သူလက်ဆွဲစာစဉ်ထုတ်ဝေထားပါတယ်။ဒေသခံတွေအမျိုးမျိုးကန့်ကွက်နေတဲ့ကြားကအကောင့်ထည့်ဖော်ဖို့ကြိုးပမ်းနေတဲ့စီမံကိန်းပါနာမည်ဆိုးထွက်လွန်းတာကြောင့်ဦးသိန်းစိန်အစိုးရလက်ထက်2013မှာမိုင်းတုံဆယ်စီမံကိန်းလိုအမည်ပြောင်းလိုက်ပါတယ်။မိုင်းတုံမျိုးကိုမီးပေးဖို့ရွယ်တဲ့ရေအားလျှပ်စစ်ဖြစ်သွားအောင်လုပ်လိုက်တာပါပဲ။အဓိကရွယ်ချက်ကတော့အိုင်းကိုလျှပ်စစ်တာရောင်းစားပြီးမြမာကဆရာကိန်းတုံးတာရမှာဖြစ်ပါတယ်
။မိုင်းတုံဆယ်ဒေသမှာအစိုးရတက်အင်အားအများအပြားနေရာချထားပါတယ်။တာဆန်းတစ်ဖြစ်လဲမိုင်းတုံဆယ်စီမံကိန်းကြောင့်1996ကစပြီးရွှေပြောင်းပေးရတဲ့ရွာပေါင်း1500နဲ့လူဦးရေ3သိန်းကျော်ရှိကြောင်းသိရပါတယ်။ဦးသိန်းစိန်အစိုးရလက်ထက်2013ခုနှစ်မှာရယူခဲ့တဲ့သဘောတူညီချက်အရတန်လွင်ဆယ်တွေကိုတိစောက်မှာဖြစ်ပါတယ်။ဒါပေမဲ့နောက်ဆုံးအခြေအနေအရဆိုရင်ယူနန်ပြည်နယ်မှာထုတ်လုပ်နေတဲ့လ လျက်စစ်စွမ်းအားဟာလိုအပ်တာထက်ပိုနေကြောင်းသိရပါတယ်။ဒါကြောင့်မြမတန်လွင်ကရေအားလျက်စစ်စီမံကိန်းဟာတရုတ်ပြည်ရဲ့စွမ်းအင်လိုအပ်ချက်အရအကောင့်ထဲပေါ်တာမဟုတ်တော့ဘူးလို့တရုတ်သူတေသည်ယွန့်စွန်းကသုံးသပ်ပါတယ်။တန်လွင်ရေကာတာနဲ့ပတ်သက်ပြီး NLD အစိုးရဟာတိုင်းရင်းသားတွေနဲ့မဆွေးနွေးသေးကြောင်းသိရပါတယ်။
အလွေမြင့်မှာရေကာတာတွေတည်ဆောက်မဲ့စီမံကိန်းကိုရပ်ဆိုင်ထားဖို့တောင်းဆိုတဲ့အိတ်ဖွင့်ပေးစာကိုချမ်းလူမှုရေးအဖွဲ့26ဖွဲ့ကတရုတ်ပြည်သွားမဲ့ဒေါ်ဆန်းစုကြည်ကိုလွန်ခဲ့တဲ့နှစ်ဩဂုတ်လ17ရက်နေ့ကပေးပို့ပါတယ်။ဩဂုတ်လ23ရက်ရောက်တော့ပြည်သူ့ဆန္ဒကို NLD အစိုးရကလက်လူရှုနေကြောင်းချမ်းလူမှုအဖွဲ့တွေကဘန်ကောက်မှာလင်းစာရှင်းလင်းပွဲလုပ်ပါတယ်။ NLD အစိုးရဟာတန်လွင်ရေကာတာစီမံကိန်းကိုထောက်ခံအားပေးတဲ့အတွက်ဒေတာကံတွေဒုက္ခရောက်နေတာကိုစိတ်မဝင်စားဘူးလို့ကျန်းပြည်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ရဲ့ဒုက္ခရပုဂ္ဂိုလ်ဖိုင်ခေဆိုင်ကထုတ်ပေါ်ပြောဆိုသွားပါတယ်။ဒီကရာစီမံကိန်းကိုကမ္ဘာ့ဘဏ်လက်အောက်ခံ IFC နိုင်ငံတကာငွေကြေးကော်ပိုရေးရှင်းကလည်းစိတ်ဝင်စားနေပါတယ်။ဒီကရာတည်ဆောက်မှုမြင့်တင်ရေးအလုပ်ရုံဆွေးနွေးပွဲ IFC ကဒီကိနာမှာဇန်နဝါရီလကကျင်းပတာကိုဒေတာကံတွေကန့်ကွက်ဆန္ဒပြကြပါတယ်။ပြည်ဆောင်ဆဲစီမံကိန်းညုံချုပ်ပြီးဖြစ်ကြောင်းNLD အစိုးရကပြတ်သားစွာပြောဆိုမှုလိုသလိုတရုတ်ကလည်း NLD ရဲ့ဆုံးဖြတ်ချက်ကိုလက်ခံရပါလိမ့်မယ်။တကယ်တော့အေယာဝတီနဲ့တန်လွင်ရေကာတာစီမံကိန်းတွေဟာတရုတ်ရေးဆွဲတဲ့စီမံကိန်းတွေဖြစ်လို့တရုတ်အကျိုးစီးပွားကသာအဓိကဖြစ်ပါတယ်။ဒီအစိုးရလိုက်လျောခဲ့တဲ့တရုတ်စီမံကိန်းကိုပြည်သူအစိုးရကလက်ခံစရာမလိုဘူးလို့ဖုံးတက်ကြပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုကိုညံဝင်းအောင်ကအခုညီတင်ဆက်သွားတာပါရှင်။တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုအလှည့်ကျတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုတော့ဒေါ်လလတန်းကတင်ဆက်မှာပါရှင
်။ဒီတွင်ပါ English American Side Ganda မှာအမေရိကန်နိုင်ငံကြီးလောကမှာခုလောအသုံးများနေတဲ့ idiom အသုံးတစ်ချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
do or die
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက do do ကတခုခုကိုပြုလုပ်တာ or or ကသို့မဟုတ် die die ကတေးတာဆိုတော့စကားတစ်ခုနဲ့တိုက်ရိုက်ဒီဘက်ကတော့တခုခုကိုလုပ်ရင်လုပ်မလုပ်ရင်အသက်သေးမှာဖြစ်ပါတယ်ဒီအသုံးက1885ခုနှစ်နဲ့1880ခုနှစ်များကြာစကော့တလန်ရဲ့ကဗျာဆရာရောဘတ်ဘန်စ်က March to Benecott Burns ဆိုတဲ့စကော့တလန်ရဲ့လွတ်လပ်ရေးအတွက်ပထမဦးဆုံးဆင်နွှဲတဲ့စစ်အကြောင်းရေးသားရမှာသူကဗျာမှာပထမဦးဆုံးတုံ့နှုံခဲ့တာဖြစ်ပါတယ်။တိတ်ကိုတံပိုးကြီးလာတဲ့လွတ်လပ်ရေးရဖို့အတွက်အသက်ဆွန့်ကြဖို့တိုက်တွန်းထားတာဖြစ်တဲ့အတွက်ကြောင့်အရေးကြီးလို့သိစီရမယ့်အချိန်စိုက်ပြီးဆိုတာကိုလည်းတိုက်တွန်းရရောက်ပါတယ်။ဒီသုံးရဲ့ idiom အသေးပေကအရှုံးနဲ့မရင်ဆိုင်ရအောင်တစ်ခုခုကိုစွန့်စားပြီးလုပ်ရမှာကိုဆိုလိုတာဖြစ်ပါတယ်။တခုခုကိုအောင်မြင်အောင်လုပ်ဖို့တိတ်ကိုရေးကြည့်ပြီးမအောင်မြင်ခဲ့ရင်တော့ပြစ်ဆက်ရမှုကြီးမားမှာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာတေမြေကြီးရှင်ရွှေထီးဆိုတဲ့အသုံးနဲ့နှိစဆုံးလို့ဆိုရမှာပါ။ဒီအသုံးကိုအိုဘားမားကဲလို့လူသိများတဲ့ဈေးနှုန်းသက်သာတဲ့ကျန်းမာရေးပြုစုဆောက်ရှောက်မှုဥပဒေကိုအစားထိုးပေးလို့သမ္မတဒေါ်နယ်ထရမ့်ကသူ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားခဲ့စဉ်ကကတိပေးခဲ့တဲ့အချိန်ဒီဥပဒေကြောင့်ကိုအတည်ပြုနိုင်ရေးဟာထရမ့်အစိုးရတွေတိတ်ကိုအရေးကြီးပြီးအရှုံးမခံနိုင်တာကြောင့် do or die moment ဆိုပြီးသတင်းမီဒီယာတွေကတုံ့နှုံခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့အဲ့ဒီနေ့မှာပဲကန့်ကွက်သူတွေထဲမှာဒီမိုကရက်အမတ်တွေရော Republican အမတ်တွေပါပါနေတဲ့အတွက်မဲခွဲဆုံးဖြတ်ရင်ဘယ်လို့မှနိုင်ခြေမရှိတဲ့အတွက်အဆုံးမှာထရမ့်ကအောက်လွှတ်တော်မဲခွဲဆုံးဖြတ်ခြင်းမပြုတော့ဘဲဥပဒေကြောင့်ပြန်ရုပ်သိမ်းတဲ့အခြေဆိုက်ခဲ့တာဖြစ်ပါတယ်။Do or die အသုံးနဲ့ပတ်သက်တဲ့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ This game is a do or die moment for our football team. If we lose, we're out of the competition.
ဒီပွဲဟာကျွန်တော်တို့ဘောလုံးသင်းတွေတေမြေကြီးရှင်ရွှေထီးပွဲပါပဲကျွန်တော်တို့ရှုံးရင်တော့ဒီပွဲကနေထွက်ရတော့မယ်လို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
This game is a do or die moment for our football team. If we lose, we're out of the competition.
ခုဆက်လက်တင်ပြပေးမှာကတော့
make or break
ဖြစ်ပါတယ်။စာလုံးပေါင်းက MAKE make ကတခုခုကိုပြုလုပ်တာ OR or ဒို့မဟုတ် BREAK break ကကျိုးတာပြက်စီတာဆုံးရှုံးစီတာဆိုတော့စကားခုငယ်တရိုက်ဒီပဲကတော့တခုခုကိုဖြစ်အောင်လုပ်နိုင်တယ်လို့ပြက်အောင်လည်းလုပ်နိုင်တာဖြစ်ပါတယ် idiom ဆိုရဲတော့ white ဒီပဲကလည်းရှင်းပါတယ်တခုခုနဲ့ပတ်သက်လို့အောင်မြင်မှုဒါမှမဟုတ်ဆုံးရှုံးမှုကိုအဆုံးဖြတ်ပြီးနိုင်တဲ့နေရာမှာရှိနေတာဖြစ်ပါတယ်လူတဦးရဲ့ဘဝမှာတခုခုကြောင့်အောင်မြင်ရင်လည်းအောင်မြင်နိုင်တယ်လို့မအောင်မြင်နိုင်ရင်လည်းဘဝပြည့်မဲ့အခြေအနေမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်တနည်းအားဖြင့်တော့ဘဝမှာအကဲဆတ်မှုတွေရင်ဆိုင်ရမှာခံနိုင်ရည်ရှိမှုကိုစမ်းသပ်ရလဲရောက်ပါတယ်။ဒါခံနိုင်ရင်ခံမခံနိုင်ရင်တော့အရှုံးနေရင်ဆိုင်ရမယ့်အခြေအနေကိုရည်ညွှန်းပြောတာဖြစ်ပါတယ်။ဒီအသုံးကိုဆော့ဆော့ကအီဒီယမ်မှာရှင်းပြခဲ့တဲ့အတိုင်းဥပမာကဲကျန်းမာရေးပြည်စုဆောက်ရှောက်မှုဥပဒေကိုအစားထိုးဖို့ Republican တို့ဘက်ကဥပဒေကြမ်းကိုအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့တင်သွင်းရမှာအမအများစုဖြစ်တဲ့ Republican ခေါင်းဆောင်ဘက်ကမဲအလုံလောက်ရရှိဖို့စီယုံခဲ့ပေမဲ့လို့လေဒါကိုမနှစ်သက်တဲ့ Republican အမတ်တွေလည်းရှိနေခဲ့တာဖြစ်ပါတယ်။ဒါကြောင့်ကန့်ကွက်ဖို့ရှိတဲ့ Republican အမတ်တွေရဲ့မဲဒါမှမဟုတ်ဆုံးဖြတ်ချက်ကဒီဥပဒေကြမ်းရဲ့ကံကြမ္မာကိုအဆုံးဖြတ်ပြီးနိုင်တဲ့နေရာမှာရှိလို့သူတို့တွေရဲ့မဲကိုရရင်အောင်းနိုင်တယ်မရရင်တော့ရှုံးနိုင်တာမို့ make or break အနေထားမှာရှိတယ်လို့သတင်းမီဒီယာတွေကထောက်ပြခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်မလ24ရက်နေ့ကဒီဥပဒေကြမ်းကိုမဲခွဲဆုံးဖြတ်ဖို့စီစဉ်ရမှာမဲလုံလောက်မရရှိနိုင်ဘူးဆိုတာကိုသမ္မတထရမ့်ကသဘောပေါက်ခဲ့ပြီးတဲ့နောက်ဥပဒေကြမ်းကိုအောက်လွှတ်တော်ကနေပြန်ရုပ်သိမ်းလိုက်တဲ့အဆင့်ရောက်ခဲ့တာပါ။တနည်းတော့ဒီဥပဒေကြမ်းကိုကန့်ကွက်မဲလို့ဆုံးဖြတ်ထားတဲ့ Republican အမတ်တွေရဲ့မဲဟာဒီဥပဒေကြမ်းရဲ့ကံကြမ္မာကိုအဆုံးဖြတ်ပေးလိုက်တာပဲဖြစ်ပါတယ်။ Make or break အသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Joe's father believed the army would either make or break his son.
Joe ဖေကသူသားစစ်ထဲဝင်လို့ရှိရင်သူ့အတွက်အောင်မြင်နိုင်တယ်လို့ဘဝပြည့်နိုင်တယ်လို့ယုံကြည်တဲ့အကြောင်းအဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Joe's father believed the army would either make or break his son.
ခုနောက်ဆုံးတင်ပြပေးမှာကတော့
smooth sailing.
ဖြစ်ပါတယ်။စာလုံးပေါင်းကSMOOTH smooth ကချောမွေတာ SAILING sailing ကလေဆိုရင်ရွှတ်ဝင်တာတင်မောဆိုရင်ခီးထွက်တာဆိုတော့စကစထုံရဲ့တရိုက်ဒီဘက်ကတော့ချောချောမွေမွေရွှတ်လွင့်သွားတာဖြစ်ပါတယ်ဒီအုံဆင့်တက်လာတာကတော့ပင်လယ်ခီးသွားရမှာရှေးတုန်းကလေရဲ့အားကိုအသုံးပြုပြီးရွှတ်လွင့်သွားရမှာရာသီဥတုကောင်းတဲ့အတွက်လှိုင်းထန်တဲ့ဒီပြင်းမုန်တိုင်းနဲ့မကြုံပဲခီးချောက်ချောချောမောမောအေးအေးဆေးဆေးဖြစ်တာကိုရည်ညွှန်းပြောတာဖြစ်ပါတယ်။ idiom ဆိုရဲတော့ဗိုက်ဒီဘက်ကအားလုံးအစဉ်ပြေးချောမွေတာအေးအေးဆေးဆေးရှိတာအခက်ခဲပြဿနာမကြုံတွေ့ရတာကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးကိုခုထက်လွတ်တော်ကော်မတီကသမ္မတထရမ့်မြည်တင်သွင်းထားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးနီးလ်ဂေါ်ဆာ့ချ်အနေနဲ့ကြားနာဆေးဆေးပွဲမှာအခက်ခဲမရှိပဲချောချောမွေ့မွေ့နဲ့အတည်ပြုခံရလိမ့်မယ်လို့ယူဆကြတဲ့တချို့ Republican တွေက smooth sailing ဆိုတဲ့အသုံးကိုရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ When I started my new job I had some difficulties Now everything is smooth sailing
ကျွန်တော်အလုပ်သစ်စဝင်တော့အခက်ခဲချို့ရင်ဆိုင်ခဲ့ရတယ်ခုတော့အလုံးအစဉ်ပြေနေပြီလို့ထိပ်ရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ When I started my new job, I had some difficulties. Now, everything is smooth sailing.
ဒီတိမ်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
do or die, make or break. Smooth sailing.
တို့ဖြစ်ကြပါတယ်။နောက်တိမ်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးချို့ကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။အကြခင်မှာတော့မြေကဘာအတွက်တနားရီလှုပ်ရှားမှုကိုမြန်မာနိုင်ငံမှာဆင်နွှဲခဲ့ကြတဲ့အကြောင်းကြားမှာပါ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းတိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ150ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဘက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတဲ့အခါမှာတိုက်ရိုက်လေလိုင်းအစီအစဉ်မှာတော့
လက်ရှိတကယ်အာဏာရှင်စနစ်ကနေကျွန်တော်တို့ဒီမိုကရေစီစနစ်ကိုဆက်ကူးမကူးကာလမှာတကယ်တမ်းအားဖြင့်တော့အတိုင်းအတာတစ်ခုထိအားကောင်းတဲ့အစိုးရတိုက်ရိုက်ဖြစ်မယ်
ဆိုဒါကတော့ NLD အစိုးရတပ်တန်းတစ်နှစ်ပြည့်သုံးသက်ဆွေးနွေးထားတာဖြစ်ပါတယ်မကြခင်တင်ဆက်မှာပါအခုတော့နိုင်ငံတကာလူထုလှုပ်ရှားမှုကြီးတစ်ခုဖြစ်တဲ့ Earth Hour မြေကဘာအတွက်တနာရီဆိုတဲ့အထိမ့်မဲ့ပွဲကိုစနေနေ့ကရန်ကုန်မြို့ရွှေဒဂုံဖျားရင်ပြင်တော်မှာကျင်းပခဲ့တဲ့အကြောင်းပြောပြမှာပါတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ကဘာကြီးပူနွေးလာမှုကိုလူအများသတိထားမိစေရေးစီးအုံလှုပ်ရှားမှုဖြစ်ပြီးမြန်မာလူငယ်အများပတ်အပြားလဲပါဝင်ခဲ့ကြကြောင်းဆက်ပြီးနားဆင်ပါရှင်မြေကဘာအတွက်တနာရီဆိုတဲ့အထိမ့်မဲ့ပွဲကို Worldwide Fund ခေါ်ကဘာတော်ရန်တရိတ်ဆန်ထိန်းသိမ်းရေးရန်ပုံငွေအဖွဲ့ကြီးကမြန်မာအပါအဝင်ကဘာတဝမ်းမှာဥဆောင်ကျင်းပတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့မြန်မာနိုင်ငံရာသီဥတုအပြောင်းအလဲမဟာမိတ်အဖွဲ့နဲ့ပူးပေါင်းပြီးရန်ကုန်မြို့ကထင်ရှားလာတဲ့ရွှေဒဂုံဖျားရင်ပြင်ပေါ်မှာစီမီးထောင်ပေါင်းများစွာထွန်းညှိပြီးကျင်းပခဲ့ပါတယ်။ကဘာတော်ရန်တရိတ်ဆန်ထိန်းသိမ်းရေးရန်ပုံငွေအဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ခရစ်စတီဝီလျံစ်ကတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုကိုလူအများအာရုံစိုက်လာစေဖို့အတွက်ရွှေဒဂုံဖျားမှာကျင်းပခဲ့ရတာဖြစ်တယ်လို့ပြောပါတယ်။
We thought
Shwe Dagon Phaya ha မြန်မာနိုင်ငံရဲ့အထင်ရှားဆုံးနေရာတစ်ခုဖြစ်ပြီးကျွန်တော်တို့အခုလိုအထိမ့်မှတ်ပွဲကျင်းပခြင်းအဖြစ်လူတွေရဲ့အထူးအာရုံစိုက်မှုကိုရရှိမှာဖြစ်ပါတယ
်။မြေကဘာအတွက်တနာရီဆိုတဲ့နိုင်ငံတကာလှုပ်ရှားမှုကို2009ခုနှစ်မှာ Australia နိုင်ငံ Sydney မြို့မှာစတင်ခဲ့တာဖြစ်ပါတယ်။ဆယ်နှစ်ပြည့်အထိမ့်မှတ်ပွဲဖြစ်မြန်မာနိုင်ငံမှာပထမဆုံးအကြိမ်ကျင်းပတဲ့လှုပ်ရှားမှုကနေတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာပေးကိုလူအများစိတ်ဝင်စားလာအောင်စောင့်ကျဉ်းနိုင်မယ်လို့ယုံကြည်ကြောင်းဥဆောင်ပါဝင်သူတုပ်ဖြစ်တဲ့မတ်ကျော်မှုသိန်းကပြောပါတယ
်တခြားနိုင်ငံတွေမှာဆိုလို့ရှိရင်ဒီတဘာဝဘေးဝဲဘေးအန္တရာယ်ပတ်ဝန်းကျင်နဲ့ဆိုင်တဲ့ပေါ့နော် awareness တွေကိုဒီဘွဲကနေတစဉ်တော်တော်လေးဖြန့်ယူနိုင်ခဲ့တယ်လို့သိရပါတယ်ရှင်မြန်မာနိုင်ငံမှာလည်းအခုချိန်မှာဆိုရင်ဒါပထမအဦးဆုံးလောက်တာဆိုပေမဲ့ပြည်သူတွေစီကိုတော်တော်လေးကိုဒီတဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့ knowledge တွေရောက်သွားမယ်လို့ညီမတို့ယုံကြည်ပါတယ်ရှင
်နောက်ထပ်ဥဆောင်ပါဝင်သူတုပ်ဖြစ်တဲ့မတ်စုမွန်တန်းကလည်း
ဒါတူတူပြောင်းလဲတာကိုလူတိုင်းကပါဝင်ပတ်သက်နိုင်ပါတယ်ပါဝင်ကူညီနိုင်ပါတယ်ဆိုတော့ awareness ကိုအားလုံးဖြန့်ပေးတဲ့အတွက်လူတွေကနေဒီစိုက်တပိုင်းအသိပညာတစ်ခုတော့ရမယ်လို့ထင်ပါတယ်ရှင
်မြေကဘာအတွက်တနာရီလှုပ်ရှားမှုကိုကဘာမြေကိုကယ်တင်ဖို့ဆိုတဲ့ကြွေးကြော်သံနဲ့နိုင်ငံအလိုက်ဒေသစံတော်ချိန်ည၈နာရီခွဲကနေ၉နာရီတွင်သတ်မှတ်ပြီးမိတွေထွန်းညှိပြီးကျင်းပခဲ့တာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။
အခုဆက်လက်ပြီးတော့ကိုအောင်လွင်ဦးတင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်ထုတ်လုပ်သူကတော့ကိုရန်နိုင်ဖြစ်ပါတယ
်ဆရာရှင်များခင်ဗျာ
မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရရဲ့တက်တန်းဟာအခုဆိုရင်ဒီနေ့ပြည်တော်မှာပါရသအစိုးရရဲ့တနေ့တာတက်တန်းအတွင်းမှာနိုင်ငံရေးစီးပွားရေးလူမှုရေးအတက်ကျဘာတွေရှိခဲ့တယ်လဲရှေ့မှာရောဘာတွေမျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။အရင်ဆုံးတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရည်ရွယ်ချက်အမြင်တချို့ကိုကြားချင်ပါသေးတယ်။ဒီမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့မြန်မာနိုင်ငံကဥအောင်သူညင်းမှာဆိုတော့ဥအောင်သူညင်းရဲ့အမြင်ကိုလည်းကျွန်တော်ရည်ရွယ်ချက်ကြားချင်ပါတယ်။ဒီ NLD အစိုးရတနေ့တာဆောင်ရွက်ခဲ့တဲ့မြားလေးထဲမှာရေဝီကပြောမယ်ဆိုရင်ကောင်းသလားညံ့သလားမစိုးလို့ပြောရမလားဘလို့အကဲဖြတ်နိုင်မလဲကုအောင်သူကြီ
းဟုတ်ကဲ့ဟိုကျွန်တော်တို့သူ့ရဲ့အစိုးရရဲ့စွမ်းဆောင်မှုကိုပြောရရင်တော့တော်တော်လေးအားမရစရာအခြေအနေရှိပါတယ်ဆိုတော့သူသဖြင့်တော့ဟိုပြည်သူတွေရဲ့စားဖို့နေရေးကိစ္စတွေကိုကျွန်တော်တို့ဟိုတေချာမဆောင်ရွက်ပေးနိုင်ဘူးသူသဖြင့်ခုနပြောခဲ့တဲ့အတိုင်းပဲကုန်စည်နှုန်းတွေပြတ်လာတယ်ဟိုကျွန်တော်တို့စီးပွားရေးအခြေအနေအလားအလာမကောင်းဘူးဆိုတော့ဒါတွေရှိလို့ပဲတစ်ဖက်မှာလည်းဒီကျွန်တော်တို့ပြည်သူတဦးချင်းရဲ့ဘဝဟိုလုံခြုံရေးနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်လည်းခုနပြောခဲ့တဲ့အတိုင်းပါပဲဒုစရိုက်မှုတွေများလာတယ်၊ရာဇဝတ်မှုတွေထူထောင်လာတယ်စသဖြင့်ဒီအခြေအနေတွေကတော့အမှန်ပဲဖြစ်ပါတယ်။ဆိုတော့နောက်တစ်ခုကဟိုပြည်တွင်းငြိမ်းချမ်းရေးအတွက်ကိုအစိုးရကအားလုံးခွန်ဆိုင်လုပ်နေတယ်ပြောပေမဲ့လည်းဟိုကျွန်တော်တို့တိုက်ပွဲတွေဆက်ဖြစ်နေတာတော့အလုံးအသိပါပဲ။ဆိုတော့အဲ့တော့ဒီအနေအထားမှာဘယ်လိုချက်လက်တွေအကောင်းတယ်လဲပေါ့နော်ဟိုကျွန်တော်တို့တော်တော်ရှာတော့ခက်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီမြမကြီးတုံးတက်တဲ့ဒေါက်တာရံမျိုးသိန်းလဲကျွန်တော်တို့ပင်နယ်ဆွေးနွေးဖို့ရောက်နေပါတယ်ဒေါက်တာရံမျိုးသိန်းအမြင်ရောခင်ဗျာကျွန်တော်တို့ဒီ NLD ရဲ့တနစ်တာအတွင်းမှာရေဝီကတုံးတက်မယ်ဆိုလို့ရှိရင်ဘယ်လိုတုံးတက်နိုင်မလဲ
အဲကျွန်တော်အမြင်ကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာပေါ့လေကျွန်တော်တို့နှစ်ပေါင်း90ကျော်လောက်ပေါ့လေဒီအာရရှင်စနစ်အခြေခံခံနဲ့ဖြစ်လာတဲ့ရန်တရားကြီးကိုတော့ဆက်ပြီးတော့ဟိုပြုပြင်ဖို့အတွက်ပေါ့လေဒါလုံခဲ့တဲ့နှစ်မှာဆက်ပြီးတော့ခြေလမ်းဆခဲ့တယ်လို့ရေဘူးရတုံးတက်လို့ရပါတယ်ကြ။ဒါပေမဲ့အဲ့ဒီလိုခြေလမ်းဆခဲ့တဲ့နေရာမှာဆက်ပြီးတော့ခြေလမ်းကလေးကကျွန်တော်အမြင်အဖြစ်တော့အားနည်းချက်တွေလိုအပ်ချက်တွေအတော်လေးကိုရှိခဲ့တယ်လို့ပြောချင်ပါတယ်။အထူးသဖြင့်ပြောရလို့ရှိရင်ပေါ့လေကျွန်တော်တို့အစိုးရရဲ့ဝင်ကြီးအဖွဲ့ဖွဲ့စည်းတဲ့နေရာမှာကိုဆက်ပြီးတော့ဒီပြောစရာဆိုစရာတွေပြောတဲ့ဆိုတဲ့နေအတော်ဟိုညံနေတာကိုတွေ့ရပါတယ်။အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်အမြင်အားဖြင့်ပေါ့လေအဲလက်ရှိတကယ်အာဏာရှင်စနစ်ကနေကျွန်တော်တို့ဒီမိုကရေစီစနစ်ကိုဆက်ကူးမကူးကာလမှာတကယ်တမ်းအားဖြင့်တော့အတိုင်းအတာတစ်ခုထိအားကောင်းတဲ့အစိုးရတိုင်းရဲ့ဖြစ်မယ်ဆိုရင်တိုင်းပြည်နယ်ပြည်သူလူထုအတွက်တကယ်အကျိုးပြုနိုင်မယ်လို့ကျွန်တော်ကမြင်ပါတယ်အဲနောက်တစ်ချက်ကအဲ့ဒီအစိုးရဟာနော်ကျွန်တော်တို့တိုင်းပြည်ရဲ့နော်ပြည်ထနာကြီးတစ်ခုဖြစ်တဲ့ဒီအရက်ဖက်စစ်ဖက်ဆက်ဆံရေးကိစ္စကိုလည်းပဲအဖြစ်ရောက်ရောက်နဲ့ဟိုထိမ့်နေညင်ညင်ဆောင်ရွက်နိုင်တဲ့အစိုးရမျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲနောက်တစ်ဖက်ကလည်းဒီငင်းငင်းရင်းနဲ့ပတ်သက်ပြီးတော့လည်းပဲဟိုတက်မတော်နဲ့ကိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းနေတဲ့ရောအဖြစ်ရောက်ရောက်ပေါ့လေ။နိုင်ဦးဆောင်မှုပေးနိုင်တဲ့အစိုးရအဖွဲ့မျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်စီးပွားရေးဘိုင်းမှာလည်းပဲခုနပြောတဲ့ကျွန်တော်တို့ဒေသတွင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်ပေါ့လေ။ကျွန်တော်တို့နိုင်ငံမှာနော်နိုင်ငံသားရင်းနှီးမြှုပ်နှံသူတွေလာပြီးရင်းနှီးမြှုပ်နှံနိုင်အောင်ဆွဲဆောင်နိုင်တဲ့မလုံးပြင်းနိုင်တဲ့ပတ်ဝန်းကျင်မျိုးကိုအထူးတောင်းနိုင်တဲ့အစိုးရမျိုးဖြစ်ဖို့လိုအပ်ပါတယ်။အဲ့ဒီလိုလိုအပ်ချက်တွေဘက်ကနေကြည့်မယ်ဆိုရင်တော့လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာအောင်မတ်မရသေးဘူး။နော်ဆံမှုပွဲရှုံးနိုင်နေစေဖြစ်တယ်။အဲ့ဒီရှုံးနိုင်နေမှုကိုလာမယ့်၄နှစ်အတွင်းမှာအကောင်းဆုံးပြင်ဆင်ပြီးတော့နော်အထူးရောက်ဆုံးဆောင်ရွက်ဖို့လူအနေပြီးတယ်လို့ကျွန်တော်ကတော့အဲ့လိုတုံ့တက်ပါတယ
်။ဟုတ်ကဲ့တကယ်တော့ဒီအစိုးရတရက်အဖြစ်နဲ့အသက်ဆက်ဆက်တက်လာတဲ့အချိန်မျိုးကဟိုတာမန်အဖြစ်ကတော့ကိုလို့ချင်းကန်ကျင်တဲ့မူဝါဒတွေကိုတွန်းလုံနိုင်တဲ့ဒီအင်ပြေအဖြစ်အချိန်မျိုးဖြစ်တတ်ပါတယ်။အထူးသဖြင့် NLD ပါတီဆိုလို့ရှိရင်လည်းဒီလူလူကတခဲနဲ့ထောက်ခံမှုနဲ့တက်လာတာဆိုတော့တကယ်ဆိုရင်တော့လုံချင်တဲ့မူဝါဒတွေကိုတွန်းလုံတာမျိုးဟိုဖြစ်ရမှာပါ။ဒါပေမဲ့ဒီလိုအချိန်မျိုးမတွေ့ရတာဘာကြောင့်လို့ပြောနိုင်လဲ။ဟိုဥအောင်သူရင်ခင်ဗျာ
။ဟိုချုပ်ကင်မှုစိတ်များပါတယ်ခင်ဗျာ။ဆိုတော့နောက်တစ်ခုကကျတော့ဒီဟိုဒေါံဆန်းစုကြည်အနေနဲ့လည်းပေါ့နော်ကြံတဲ့အင်အားစုကြီးနောက်တစ်ခုကကျတော့သူ့ရဲ့ပါတီကို၌ကိုဟိုတော်တော်လေးမယုံမကြည်ပဲနဲ့ဟိုတံပေရထားတဲ့ပုံစံမျိုးရှိပါတယ်။ဒါကြောင့်မလို့တချို့တာဝန်တွေကိုဒီတခြားဟိုအရေးရှင်းရှိတဲ့လူတွေကိုခွဲဝေပေးတာမျိုးမလုပ်ဘဲနဲ့သူကိုယ်တိုင်ဝန်ကြီးဌာနဟို၃ခုလောက်ခြင်ထားတယ်။နောက်တစ်ခါကျတော့အရေးပါတဲ့ဒီကော်မတီ position တွေကတော်တော်များများမှလည်းဟိုခြင်ထားတဲ့သဘောရှိပါတယ်။ဆိုတော့အဲ့တော့ဒီအနေထားမှာပဲဟိုမလုံနိုင်မခြင်နိုင်ဖြစ်လာရတဲ့အနေထားမျိုးတွေရှိပါတယ်။ဆိုတော့နောက်တစ်ခါကျတော့ဒီအစိုးရဒီဖွဲ့စည်းရေးကိစ္စအပြင်ကိုကျန်တဲ့အရေးပါတဲ့ institution တွေဖြစ်တဲ့ကျွန်တော်တို့လူခွင့်ရေးကော်မရှင်တို့နောက်တစ်ခါ ဒီအချင်းဖက်ခြားစားမှုတိုက်ဖျက်ရေးကော်မရှင်ပေါ့ဆိုတော့ဒီလိုကိစ္စတွေမှာလည်းဟိုလုံလောက်တဲ့လူအင်အားဖြည့်တာမျိုးတွေအခုချိန်ကြီးမတွေ့ရသေးဘူးခင်ဗျာဆိုတော့အဲ့လိုအနေထားမှာအခုသွားနေတဲ့ပုံစံကတော့တယောက်တည်းဆုံးဖြတ်တယောက်တည်းသွားစသဖြင့်ဒီလိုပုံစံမျိုးဖြစ်တဲ့ခါကျတော့လက်ဟာမှုတွေဖြစ်လာတာလည်းဒါဟိုသဘာဝကျတယ်လို့ကျွန်တော်ထင်ပါတယ်
โอเคဟုတ်ပါတယ်ဒီ NLD ဆိုရလက်ထက်မှာဟိုပြည်ရင်းညင်းညင်းအတွက်ဆိုပြီးဒေါ်ဆန်းစုကြည်ဦးဆောင်ပြီး27ပင်လုံးညီလာခံကျင်းပတယ်တိုင်းတန်းလက်နက်ကင်ဖွဲ့တွေအားလုံးလိုလိုပါလာတဲ့အတွက်မျော်လင့်ချက်တွေလည်းပေါ်လာတယ်ဒါပေမဲ့နောက်ပိုင်းမှာတိုက်ပွဲတွေဖြစ်တဲ့ဆွေးနွေးမှုတွေကလည်းတန့်နေတယ်တခါတီစီဝိုင်းမှာဆိုရင်လည်းအမေရိကန်ကတန်ခတ်တာတွေပြန်ရုပ်တာလို့လို့ဟိုအကောင်းမျော်လင့်နိုင်စရာလေးတွေပေါ်လာတယ်ဒါပေမဲ့နောက်ပိုင်းမှာဒေါ်လာဈေးတက်တာလို့ဟိုကုန်စင်းလုံးကြီးရလို့စသဖြင့်ပေါ့လေအဲ့လိုပြဿနာတွေရှိတယ်နောက်တခါတီလူခွင့်ရေးကိစ္စနဲ့ပတ်သက်လို့ရှိရင်လည်းမိနစ်တော်ကဒီကုလသမဂ္ဂထရေညီလာခံမှာဟိုမြန်မာနိုင်ငံနဲ့ပတ်သက်လို့ထူးထူးခြားခြားဆုံးဖြတ်ချက်မချအောင်ဆိုပြီးတော့ဖြစ်တယ်။ဒါပေမဲ့အခုကြာတော့ဒီရခိုင်ကိစ္စတို့ဘာလို့စသဖြင့်တန်းသားဒေသကြီးရဲ့ပြဿနာတွေနဲ့ပတ်သက်လို့ဒီလူခွင့်ရေးကိစ္စကြီးချေချေလောင်ပြောလာတယ်။ဟိုမိနစ်တော်ကပဲဒီလူခွင့်ရေးကောင်စီကလည်းပဲဒီမြန်မာနိုင်ငံကိုအချက်လက်စုံစမ်းရေးကော်မရှင်လွှတ်မယ်ဆိုတဲ့ကိစ္စမျိုးဒီနိုင်ငံကဆက်ဆံရေးမှာပါဒီလိုခင်းချင်းတွေပြောင်းလာတယ်ဆိုတော့ဒီတနစ်သားအစိုးရရဲ့တက်တန်းအတွင်းမှာအစိုးရဒီရှိန်ဝါဩဇာဟိုကြာလာတယ်လို့ဆိုနိုင်လားဒေါက်တာရံမျိုးသိအမြင်ပြောပါဦးခင်ဗျာ
အဲကျွန်တော်မြင်တာတော့ပေါ့လေအဲကျွန်တော်တို့လည်းပဲတဘောတစ်နှစ်တစ်ပတ်ရှိရေတော့ရပ်သားအစိုးရတရက်ကိုကျွန်တော်တို့ကအားကောင်းစေချင်အဲ့ဒီလိုအားကောင်းစေချင်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအားနည်းချက်တွေလိုအပ်ချက်တွေကိုကျွန်တော်တို့နီးလမ်းမောင်းဆောင်တဲ့ပေါ့လေကျွန်တော်တို့ပြောနေတယ်ဝေဖန်နေတယ်သုံးသပ်တယ်အဲဒါပေမဲ့အဲကျွန်တော်မြင်အားဖြင့်ပြောရင်အစိုးရတရက်ရေတော့ပထမဆုံးနှစ်မှာတော့အစိုးရအနေနဲ့အားတော့ခွန်ဆိုင်လုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။နော်အခြေခံကောင်းနေဖို့စနစ်တကျတည်ဆောက်နိုင်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒုတိယနေ့တတိယနေ့သရုပ်သားနေ့ပြင်စမနေ့တွေမှာပြည်သူလူထုရဲ့ထောက်ခံမှုနဲ့စိတ်ဝင်စားမှုကတစ်ဖြည်းဖြည်းရိုးကျလာနိုင်တဲ့အနေအထားရှိတဲ့အခါကျတော့ပြည်သူလူထုရဲ့ထောက်ခံမှုနဲ့စိတ်ဝင်စားမှုအမြင့်မားဆုံးဖြစ်တဲ့ကာလမှာနော်ဟိုဆောင်ရွက်ခဲ့ဖို့ကောင်းတယ်။ဒါပေမဲ့လက်ရှိအချိန်မှာကျွန်တော်အများအဖြစ်နော်တစ်နှစ်ရှိသွားပြီ။ဒါပေမဲ့ဒီတစ်နှစ်ဆောင်ရွက်ခဲ့တာတွေကိုနော်ဟုတ်ပါတယ်ဗျကြိုးစားရင်သားမခွဲခြားပဲနဲ့တော့ဖြည်းဖြည်းရောက်ရောက်မှန်မှန်ကန်ကန်ပြန်သုံးသပ်ဖို့လိုအပ်တယ်လို့မြင်တယ်အဲ့လိုသုံးသပ်ပြီးတော့လာမယ့်လေးနှစ်မှာတော့အကောင်းဆုံးအဖြစ်ရောက်ဆုံးအပြည့်အစုံဆောင်ရွက်နိုင်အောင်ဟိုပြင်ဆင်တဲ့နယ်လို့ကျွန်တော်မြင်တယ်နောက်အဲ့ဒီမှာအရေးကြီးတဲ့အချက်တစ်ချက်ကပါလဲဆိုတော့ခုနကဘောင်လူမျိုးဆွေးရွေးသွားတဲ့ခေတ်မှာလည်းပါတယ်အဲကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့တကယ်တမ်းအစိုးရအဖွဲ့တွေမှာပဲဖြစ်ကြီးတော့ပါတီတွေမှာပဲဖြစ်ကြီးတော့လွတ်တော်တွေမှာပဲဖြစ်ကြီးဘာတွေ့နေရလဲဆိုတော့အကျင့်နဲ့ဆွေးနွေးတာတွေကိုမတွေ့ရဘူးဖြစ်နေ။ဒါဆိုလို့ဒီမဲ့တဘောကတော့ခေါင်းဆောင်လို့ခင်ဗျာအားလုံးမှန်တယ်အားလုံးကောင်းတယ်ဆိုတော့ချက်ကမှုပုံစံမျိုးနဲ့ကျွန်တော်တို့တွားနေမယ်ဆိုရင်ကျွန်တော်တို့ဟာဟိုအာဏာရှင်စနစ်ကိုတော့မသိမသာပေါ့လေ။ပေါ်ဝဲပြီးတော့ဟိုပုံဖော်ပေးနေတဲ့ပုံစံမျိုးဖြစ်မှာတော့ဆိုရင်ကြာရှိတယ်။အဲ့ဒီအခါကျတော့ဒါမဲ့လေးနေတဲ့မှာအစိုးရအဖွဲ့တွေမှာပဲဖြစ်ဖြစ်ပါတီတွေမှာပဲဖြစ်ဖြစ်ပါတီခေါင်းဆောင်တွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်အစိုးရအကြီးအကဲတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်လိုအပ်ချက်တွေအားနည်းချက်တွေကိုတင်းတင်းထက်ထက်ခီးရီရောက်ရောက်ဝေဖန်သုံးသပ်ပြီးတော့ခင်းချင်းဆောင်ရွက်နိုင်ဖို့တော့လိုအပ်တယ်လို့မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါအဲ့လိုကိုဒီဟိုဟိုထော်ရရမျိုးသိန်းလိုပဲဒီမှာတယောက်ကျွန်တော်တို့ Facebook ကပြောထားတာတယောက်ကတော့ကိုမြတ်ဆိုတဲ့အကောင့်ပါသူကတော့တိုးတက်မှုနေတယ်လှုပ်တော့လှုပ်နေတယ်အားရစရာတော့မကောင်းသေးဘူးစီဝိုင်းတိုးတက်အောင်ဦးစားပေးလှုပ်တဲ့စီဝိုင်းကောင်းလာရင်ကျန်တာတွေကောင်းလာမယ်လို့ထင်ပါတယ်အမေစုကိုပဲအားကိုးလုံးနဲ့ပြည်တော်စုဝင်ကြီးတွေကိုပဲဆုံးဖြတ်ချက်တွေနဲ့ရဲဝင်လှုပ်တဲ့ဆိုတော့ဆော့ဆော့ဒီထော်ရရမျိုးသိန်းထောက်ပြတဲ့အချက်ကိုကိုအောင်သူကြီးထောက်ပြတဲ့အချက်တွေနဲ့လည်းဟိုအကျုံးဝင်နေတယ်လို့ထင်ပါတယ်နောက်ထပ်ကျွန်တော်တို့ဟုတ်ဒီမင်းနဲ့ပြဖို့ထားတဲ့စာစာအောင်လဲဟိုဟိုမိုက်တန်စင်ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီသူရေးထားတာတော့တိသာထင်ရှားတဲ့ပြောင်းလဲမှုတွေတိတ်မတွေ့ရဘူးအခြေအနေတချို့ကပိုပြီးတော့ဆိုးလာသေးတယ်လို့ဆိုနိုင်ပေမဲ့လည်းအဓိကအရေးကြီးတဲ့ပညာရေးနဲ့ကျန်းမာရေးမှာလုံနေတဲ့အပြောင်းလဲတွေကနောက်နှစ်အနည်းငယ်ကြာမှတည်လာနိုင်မှာပါအစိုးရတက်တက်လာပြီးကတည်းကဆရာဆရာမတွေအများကြီးကိုနိုင်ငံခြားပို့တာမျိုးတွေဟာနှစ်တော်ကြာမှကောင်းကျိုးတွေကိုပြည်သူတွေတွေ့ရမှာပါစီယုံတွေမှာဆက်အစ်စ်တွေတက်ဆင်ပြီးတော့အခမဲ့ကူတာပေးနေတာတွေကလည်းအားရစရာပါစီးပွားရေးမှာတော့မစွမ်းတာတွေကတော့စိတ်မကောင်းစရာပါနိုင်ငံရေးသမားတွေစီးပွားရေးမလုပ်တတ်တာမဆန်းပါဘူးအင်းအာနာရှင်တွေလည်းစီးပွားရေးနားမလည်ပါဘူးစီးပွားရေးသမားတွေကိုသူတို့ကိုကြိုးလှောက်ခိုင်းတော့စီးပွားရေးသမားတွေကသူတို့ကိုအတုံးချပြီးပေါင်းစားကြပြီးတော့ကမ္ဘာအဆင့်မီဈေးဝယ်စင်တာတွေဟိုတယ်တွေနဲ့ဖြစ်နေတာစီးရင်သားတွေကတော့စီးရင်တွေနှက်ပြီးရဲနှက်နေတာပဲအခုအစိုးရတက်ကစီးပွားရေးသမားတွေကိုတုံးချပြီးပြည်သူအများအကောင်းကျိုးကိုလှောက်ခိုင်းရမှာအစိုးရကမဖိတ်ခေါ်ရလားစီးပွားရေးသမားတွေကမကူညီကြနာလားဘာပဲဖြစ်ဖြစ်ကျမတို့ရဲ့အစိုးရအဖွဲ့ကကိုကျိုးစွန့်ပြီးအများအတွက်စနစ်တကျရေရှည်ကောင်းကျိုးမျှော်ပြီးလှောက်တာမို့မျှော်လင့်ချက်အပြည့်နဲ့အားပေးလျက်ပါလို့ဒေါ်ခင်မျိုးစွေကရည်ထားပါ
โอเคเจซูပါခင်ဗျာကျွန်တော်တို့ဒီကျွန်တော်တို့ပါဝင်ဆွေးနွေးဖို့ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်ဒီထက်အရင်ဆုံးကတော့ကျွန်တော်တို့ဟိုပြည်မျိုးကကိုတင်ထေးဝင်းမှာကိုတင်ထေးဝင်းရဲ့သဘောထားကိုလည်းပဲဆွေးနွေးနေပါတယ်ခင်ဗျာ
အဲကျွန်တော်သဘောထားတော့ဗျာလက်ရှိအစိုးရစပြီးတော့ကျွန်တော်တို့ပြည်အောင်စုဝင်ကြီးတွေခိုင်းလိုက်တဲ့အချိန်အစပြီးမားတယ်လေကျွန်တော်တို့မြင်တယ်လေဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဟိုလက်သမားကိုတန်လှပေးပြီးတော့အဲပိယံကိုရေပေါ်ပေးတယ်လို့ဖြစ်နေတယ်ဒေါက်တာတွေဝင်ကြီးကတော့ဘာတွေကိုခွဲမယ်သိရင်မသိဘူးဗျာနိုင်ငံရေးသမားတကယ်စိတ်ကြပြင်တယ်တိုင်းပြည်ကောင်းစေခြင်းနဲ့သွန်သွန်ဆန်းဆန်းစိတ်ရှိတဲ့ပရာဟိတသမားတွေကိုနေရာပေးရမှာဒါမှတိုင်းပြည်ရဲ့တိုးတက်နှုန်းမြန်မာဗျာအလုတ်လုံးမှာပေါ့လှုပ်ချင်စိတ်ရှိတဲ့လူမှလုံးမှာပေါ့ဗျာခုတော့မဟုတ်ဘဲနဲ့ဒေါက်တာတွေဝင်ကြီးတွေကတော့အဲ့မှာအစိုးရဘက်ကလည်းကိုယ့်ကားတွေဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့အာနာကျင်တဲ့လောင်းနေနဲ့တိုးနဲ့တူကပ်ပါခရိုနီတွေကိုမကျော်ရွားနိုင်မှုဖြစ်နေကြတယ်နိုင်ငံရေးစိတ်ကမရှိတော့လေတချို့တော့ဘာမှချက်ကလွတ်တော်ထဲမှာကျတော့လွတ်တော်ကိုယ်စားလှယ်တွေကလည်းပဲဘလို့ဖြစ်နေလဲဆိုတော့ခဏပြောလို့ပဲအဲအာနာကျင်လက်ပါစီတွေနဲ့ပဲသူတို့ကပြန်ပြီးတော့လုံလာတွေကြတယ်ကြည့်နေကြဆိုရပါဆိုကြကျွန်တော်တို့အုပ်ချုပ်ရေးဆိုရင်လက်နက်ကန်အဖွဲ့ကြီးမဟုတ်ဘူးမဟုတ်တာနဲ့ညာကျွန်တော်တို့အစိုးရလက်အောက်ကန်ဖြစ်နေကျွန်တော်တို့တိတ်ခွန်းလို့ရမယ်ပေါ်စည်းပုံအခြေခံဥပဒေကြီးအဲ့လိုဥပဒေကြီးအစိုးရတင်ဆက်ရမယ်အာမသူတို့မလုံးနိုင်ဘူးလွတ်တော်ကိုယ်စားလှယ်တွေရတယ်ဒါကြောင့်မို့လို့တော်စုနေနဲ့တော့အကုန်ပြင်းစီခြင်းနဲ့ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုတင်ထေးဝင်းကျွန်တော်တို့နောက်ထပ်ဒီတော်တော်ရှင်တယောက်ကိုထုံးမြင့်ဆိုတာလည်းကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာရှိပါတယ်ကိုထုံးမြင့်ရဲ့အီးမေးလ်ကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
စီဝါရေးကိုကြည့်မယ်ဆိုရင်ရှေးမတိုးနိုင်သေးသလိုမူဝါဒများလည်းရေးရရာဖြစ်သူများကိုချပြနိုင်ခြင်းမရှိပါစီဝါရေးကိစ္စများမှာအစိုးရအဖွဲ့အားဦးဆောင်နိုင်ခြင်းမရှိဘဲစီဝါရေးလုပ်ငန်းရှင်ဟောင်းများရဲ့ဦးဆောင်မှုနောက်ကိုလိုက်နေတယ်လို့သုံးသပ်ရပါတယ်ပညာရေးပိုင်းကလည်းအရင်လိုပါပဲတိသာတဲ့ပြောင်းလဲမှုတော့မတွေ့ရပါဘူးနေရီသားများနဲ့ကြီးရွာအစ်စ်နေမှာပြောင်းလဲသွားတယ်လို့ဘာမှသိသိသာသာမရှိပါဘူးပြည်သူတွေအရင်လိုပဲမီးမလင်းစေသက်သုံးရရှာပါစေလမ်းများကြမ်းတမ်းနေစေပါပဲတနစ်သာပြည့်သွားတာအစိုးရဘာတွေလုပ်နေလဲဆိုတာမသိတဲ့ပြည်သူတွေလက်ညှိုးထိုးမလွှဲပါပဲဥရေစိုးမိုးရေးပိုင်းမှာကြည့်ပြန်တော့လေအရင်ကားထက်တောင်ပြည်သူတွေလုံခြုံမှုမခံစားရတယ်လို့ပါပဲဥပဒေတော့ရှိပါရဲ့ဥပဒေအထက်မှာလူတွေကများနေတော့အစိုးရတက်ကဥပဒေစိုးမိုးရေးဆိုတဲ့ဇကားကိုပြောတော့မပြောရတော့ဘူးဖြစ်နေတယ်။ပြောင်းလဲဖို့ဆိုတာအလန်းဝေးနေသေးတယ်။ဖွဲ့စည်းပုံပြင်ဆင်ရေးကတော့အစိုးရတက်အနေနဲ့လုံနိုင်ဖို့အလားအလာမရှိပါဘူး။မျောလင်းချက်လည်းမထားတော့ပါ။နိုင်ငံရေးကတော့အစိုးဆုံးပါပဲ။ဥသိမ်းစိန်အစိုးရလုပ်ခဲ့တဲ့ငင်းငယ်လုပ်ငန်းစဉ်ကိုမထိန်းနိုင်ဘူးဖြစ်နေတယ်။ပိုပြီးတိုက်ပွဲတွေဖြစ်လာတဲ့အစိုးရတက်လက်ထက်စစ်ပီးဒုက္ခသည်များကတိမ်းကြော်ရှိလာတယ်။တမတော်ကိုထိန်းဖို့မပြောနဲ့ပြောတာမပြောရဲရှာပါဘူးတမတော်ဘာလို့လို့နှုတ်ပိတ်နေတယ် NRPC ဖွဲ့ထားတာလဲနိုင်ငံရေးမှာအာဏာဘာမှမရှိတမတော်ကသဘောမတူရင် NRPC လဲအလကားပါပဲအချုပ်အားဖြင့်အစိုးရအသည့်အနေနဲ့တမတော်ရဲ့မျက်နှာကိုကြည့်ပြီးလှုပ်တာထက်ပြည်သူများရဲ့မျက်နှာကိုကြည့်ပြီးရှေ့ဆက်လှုပ်ဆောင်ပေးစီလိုပါတယ
်ဟုတ်ကဲ့ဒါတော့ကျွန်တော်တို့ကိုထုံးမြင့်ဆိုပြီးတော့အီးမေးလ်နဲ့ပေးပို့ထားတဲ့စာပါဟိုသူ့ထဲမှာလည်းတခုထောက်ပြသွားတာတခုကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုရင်ပြောင်းလဲရေးနဲ့ပတ်သက်လို့မျောလင့်မထားတော့ပါဘူးဆိုတော့သူကပြောပါတယ်ဆိုတော့ဟိုဒီ NLD ရဲ့တကယ်တော့ NLD ရဲ့မူဝါဒမှာဖွဲ့စည်းပုံပြင်ရေးကိုအဓိကဆောင်ရွက်မယ်ဆိုရင်သူပြောထားတာရှိပါတယ်ဒါပေမဲ့လက်တွေမှာဟိုဒါကိုပြောင်းဖို့အတွက်ကိုဟိုပြည့်မမြောက်မဖြစ်လာတာဘာကြောင့်များလဲကိုအောင်သူငင်းရဲ့သဘောထားဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ဟို NLD ကအခုလက်ရှိအာဏာရလာပြီးတဲ့အခါမှာသူတို့ကဒီအမျိုးသားရင်ကြားစစ်ရေးဆိုတဲ့ကိစ္စကိုဟိုလုပ်မယ်လို့ပြောပါတယ်ဆိုတော့အမျိုးသားရင်ကြားစစ်ရေးဆိုတဲ့ဟာကလည်းအထူးသဖြင့်တော့တပ်မတော်နဲ့ NLD ကြားတဲ့ရင်ကြားစစ်ရေးလို့ဖြစ်သွားတာ哦ဆိုတော့အဲ့ဒီအနေထားမှာခုနပြောတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပါညာဆိုတဲ့ကိစ္စတွေကနောက်ကိုရောက်သွားတဲ့ပုံရပါတယ်ဆိုတော့အဲ့ဒီအနေထားမှာအရင်တစ်ချိန်လုံးကဒီဖွဲ့စည်းပုံပြင်ရေးပြောတဲ့ကိစ္စတွေကပါတီတွင်းမှာရောလွတ်တော်ထဲမှာရောလွတ်တော်ထဲကဒီဥပဒေကြမ်းပြုစုတဲ့ကော်မတီဘက်မှာပါဘာမှအခုချိန်ထိပြင်ဆင်တာမရှိဘူးဆိုတော့တည်င်းနေလဲကျွန်တော်တို့ဖတ်ရပါတယ်ဆိုတော့ဒီလိုအနေထားဖြစ်သွားတာကကျွန်တော်အမြင်တော့ဒီအစိုးရတစ်ခုလုံးအနေနဲ့ပေါ့နော်ဆိုတော့ကျွန်တော်တို့ strategic direction လို့ခေါ်တဲ့မဟာဗျူဟာမြောက်တဲ့ကျွန်တော်တို့ဘယ်လိုသွားမယ်စသဖြင့်ဒီလမ်းညွှန်ချက်တွေပျောက်နေစုဖြစ်ရတာလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒေါက်တာရံမျိုးသိအမြင်ရောခင်ဗျအခုတကယ်ဟို energy ကပေါ်လေဒီပေါ်ကြီးလုံးအခြေခံဥပဒေပြင်ဆင်ရေးကိုအဓိကဦးစားပေးလုပ်မယ်ဆိုပြီးသူကြီးလဲပေးထားပါတယ်ဒါပေမဲ့ဒီတစ်နှစ်အတွင်းမှာတော့ဟိုဒါနဲ့ပတ်သက်လို့တိုက်တန်းတော့လောက်တာမမြင်ရတာဘာကြောင့်များလဲခင်ဗျအ
ဲကျွန်တော်မြင်တာတော့ဟိုအချင်းကြီးတရားလုံးပေါ်မှာပေါ့လေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့နော်စနစ်တကျသုံးသပ်ပြီးတော့ဆန်းစစ်တဲ့အပိုင်းမှာအားနည်းချက်တွေရှိနေတယ်လို့မြင်ပါတယ်နောက်တရင်အချက်လက်တွေကိုစုဆောင်းပြီးတော့ ဆုံးဖြတ်ဆောင်ရွက်တဲ့အပိုင်းမှာလေအားနည်းချက်တွေရှိနေတယ်လို့မြင်ပါတယ်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေအကြမ်းတင်းနဲ့ပတ်သက်လို့ရှိရင်ကျွန်တော်မြင်အားဖြင့်ဒါရွေးကောက်ပွဲကတိကောက်ဝတ်ထဲမှာပါတဲ့အတွက်ကြောင့်မလို့မဖြစ်မနေတော့ဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်ဒါပေမဲ့ကျွန်တော်မြင်တာတော့ဖွဲ့စည်းပုံအခြေခံဥပဒေ လက်ရှိဖွဲ့စည်းပုံအခြေခံဥပဒေနဲ့တွားလို့မရဘူးဆိုတဲ့တော့ဟိုမက်ဆေ့တင်စကားကိုတော့ပြည်သူလူထုကြားထဲမှာတော့အာဏာရပါတီရောအစိုးရရောလွတ်တော်ရောအမြဲတမ်းပေးနေဖို့လိုအပ်ပါတယ်။နောက်အဲ့ဒီအချက်အသေးကိုကြော်လွှမ်းဖို့စဉ်းစားနေနေရမှာကျွန်တော်မြင်အားဖြင့်အစိုးရရောလွတ်တော်ရောအတက်မတော်တိုင်းမလနဲ့ကိုင်ဖွဲ့စည်းတွေရောနောက်နိုင်ငံရေးပါတီတွေရောနောက်အချက်ဖက်အဖွဲ့စည်းတွေရောအားလုံးပါဝင်ပြီ ပါတော့နိုင်ငံရေးပါတီတွေနဲ့ဟိုထိပ်တွေ့ဆက်ဆံပြီးတော့ပူးပေါင်းလှုပ်ဆောင်မှုအပိုင်းမှာအများကြီးအားနည်းနေတယ်လို့မြင်ပါတယ်နိုင်ငံရေးပါတီတွေအတန်ကိုနားထောင်ဖို့လိုအပ်ပါတယ်သူတို့ရဲ့အမြင်တွေသဘောထားတွေကိုတော့ကိုယ်နဲ့တူပြီးဖြစ်စီမတူပြီးဖြစ်စီတော့ဟိုနားထောင်ပြီးတော့ဆက်ဆံဆောင်ရွက်နိုင်မှုတို့ပတ်တယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်ဟုတ်ကဲ့ကျေးဇူးပါခင်
ဖတ်ချင်ပါသေးတယ
်ဟုတ်ကဲ့ပါရှင်ကျွန်တော်အမြင်ပြောရရင် NLD တာဝန်ယူဆကတိုင်းပြည်ကိုကြီးညာခဲ့တဲ့ဖွဲ့စည်းပုံပြင်ဆင်မှုငင်းချင်းရင်ဖော်ဆောင်မှုကိစ္စတွေဟာယနေ့အချိန်ထိအရာမတင်သေးဘူးလို့ယူဆမိပါတယ်။အကောင့်ထဲဖော်လုပ်ဆောင်နေရတော့မှန်ပါတယ်။ခုဆို NLD တာဝန်ယူလာခဲ့တာအားလုံးသိတဲ့အတိုင်းတစ်နှစ်ပြည့်တော့မှာပါ။အရင်ဦးသိန်းစိန်အစိုးရလက်ထက်ကလည်းခုလောက်ပြောင်းလဲတိုးတက်တဲ့လောက်တော့အထိုက်လျောက်လုံးပြနိုင်ခဲ့တာပါပဲ။တရားဥပဒေစိုးမိုးမှုအပိုင်းမှာလည်းယောနေနေတာကိုအမျိုးမျိုးဖုံဖုံကြားသိနေရပါတယ်။ပြည်သူတယောက်အနေနဲ့ဆန္ဒစော်တယ်လို့ပဲပြောချင်ပြောတိုင်းပြည်တကယ်အရှင်အဟုန်နဲ့လှည့်လည်မြန်မြန်ပြောင်းလဲတိုးတက်တာကိုမြင်ချင်းလှပါပြီ။ဘာဖြစ်လို့လဲဆိုတော့ကမ္ဘာကြီးကလှည့်မြန်စွာပြောင်းလဲတိုးတက်နေပြီးမြန်မာပြည်ကြီးကိုထိုင်ဆောက်နေရမှာမဟုတ်လို့ပါ။အဲ့လိုမျိုးဦးစိုးမင်းကရေးသားထားတာ
ပါ။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျန်တဲ့ဟိုကျန်တဲ့ပုံကိုယ်တွေလည်းရှိပါသေးတယ်။ဒီမှာဟိုသူတို့ကတော့စာရိုက်ခတ်တူတူမလို့ကျွန်တော်ဒီမှာတစ်ခါလေးဖတ်သွားချင်ပါတယ်။အကောင့်တစ်ခုကတော့ဦးစင်းဆိုတဲ့အကောင့်မှာကောင်းတယ်လို့ပြောရမှာတဲ့မဲ့စိုးလို့ပြောရမှာပါတဲ့။အားတော့မရပါဘူးတဲ့။2008အခြေခံဥပဒေရှိနေသေးတယ်။လှုပ်ချင်တာလှုပ်လို့မရဘူး။အခြေခံဥပဒေကိုပြင်ဖို့စူးစမ်းပေးပါတဲ့။နောက်တစ်ယောက်ကတော့ပေါ်ပေါ်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့နိုင်ငံရေးနဲ့ရှင်ချင်းတစ်နှစ်ဆိုတာခဏလေးရပါတဲ့။စေနာပြည့်နဲ့ခေါင်းဆောင်နဲ့အစိုးရဖွဲ့ကိုမဝေဖန်ခြင်းနေပါဘူးတဲ့။အရင်အစိုးရလိုပြည်သူကိုအနိုင်မချင်ပြည်သူတွေကိုမစော်ကားရင်ကျင်းနေပါပြီဆိုပြီးတော့သူကရေးပါတယ်ခင်ဗျာ။နောက်ကျွန်တော်တို့ဒီကိုရင်ပါဝင်မှုဆက်သွယ်ထားတဲ့ပုံကိုတွေကိုလည်းအခုတစ်ခါလှည့်ပေးချင်ပါတယ်။တယောက်ကတော့ကျွန်တော်တို့ဒီမိုးညင်းရပါဥယုံရွှေရှိန်ဖြစ်ပါတယ်။ဥယုံရှိန်ရဲ့သဘောထားဆွေးနွေးနိုင်ပါတယ
်။အေးဟုတ်ပါဟုတ်ကဲ့မင်္ဂလာပါဆရာ။ဟုတ်ပါလေ။ဥယုံရှိန်လို့ခေါ်ပါလား။ကိုဥရှိန်လို့ခေါ်ပါကျွန်တော်အသက်ငယ်ပါလေ။ဟယ်လိုကြားလို့ဆရာ
။ဟုတ်ကဲ့ကြားပါတယ်ခင်ဗျာဆွေးနွေးနိုင်ပါတယ်ဟုတ်ကဲ့
။အေးဟုတ်ပါလေကျွန်တော်တို့ဘယ်လိုဆိုဒီလွတ်တော်ကိုယ်စားလှယ်ကြီးကကျွန်တော်တို့ကဆိုအထက်ပိုင်းကဟိုဥမာပြည်သူလွတ်တော်ဥပဒေလို့ပါဆိုအင်မတန်ပေါ်ပါတယ်ခင်ဗျာဒီအောက်ကဟိုအလွတ်တော်ကိုယ်စားလှယ်များတို့အီချင်းဟိုညံ့ဖြစ်နေတယ်ခင်ဗျာကျွန်တော်ဥမာဆိုရှင်ဒီဆွေးနွေးမှုတစ်ခုဟာဗာလဲဆွေးနွေးတော့မယ်ဆိုရှင်ဘယ်နေရာမှာဆွေးနွေးရမယ်ဘယ်နေရာမှာဆွေးနွေးရမယ်ဂျိုတင်ပြင်ဆင်မှုကအင်မတန်နည်းတယ်ခင်ဗျာကျွန်တော်အဲ့ဒါလေးပါဟုတ်ကဲ
့ဟုတ်ကဲ့
နောက်ကျွန်တော်တို့ဒီပညာရေးဘက်မှာကျတော့ကျွန်တော်တို့ဘယ်လိုဆိုဒီထောက်ပံ့မှုတွေအားကောင်းလာတယ်ဒါမဲ့အကောင့်ခဏကဆရာများတို့ဆွေးနွေးရလို့ပဲဒီတကယ်အကောင့်ထဲမှာပေါ်ပေါ့အချင်းပြတ်ချထားတာဒီပေါ့နော်အဲစစ်စေးဖော်ထုတ်မှုတွေရှိသေးဘူးခင
်ဗျဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့နောက်တူကတော့ပလောမျိုးကကိုသိန်းတိုးပါကိုသိန်းတိုးရဲ့သဘောထားနဲ့လူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗ
ျကျွန်တော်မျိုးသားဒီမှုဘွဲချိုအချမ်းမရတော့နင်းထောင်ဆက်ရှင်မှာသူကပါတင်ကြီးခံလုံမှာဆိုတော့လေကျွန်တော်ကလေဟိုလူတို့ကိုယ်စားလှယ်ကြီးပဲဒီမှုစီခီကိုတွားနေတော့မှပဲပါတီဝင်အများစုရဲ့အလုံဆောင်ချက်တွေလည်းအများကြီးပါတယ်အခုဆိုရင်ကျွန်တော်တို့ပါတီတွေရဲ့အလုံဆောင်ချက်တွေကကိုယ်စားလှယ်ကြီးပဲအောက်ကနေရပြီးပြည်သူတွေသွားနေတဲ့ဒီမူစီလမ်းကြောင်းဆိုရင်အသိပညာပိမောတော်တော်ကိုအရန်နေနေပါတယ်စီလုံးမှုတွေလည်းအရန်ကျဆင်းလာပါတယ်ဘာကြောင့်လဲဆိုတော့လော့တော်ကိုယ်စားလှယ်ကြီးပဲအောက်ကနေရတယ်လော့တော်ကိုယ်စားလှယ်ကြီးပဲဒီမူစီကိုမသွားနိုင်ပါဘူးပြည်သူရုပ်တိလုပ်ငန်းလို့တာတော်တော်လေးအားနည်းတယ်လို့မြင်ရပါတယ်
ဟုတ်ကဲ့ကိုသိန်းတို့ရေဆွေးနွေးပြရကျေးဇူးပါအစိုးရတက်တန်တနည်းဆိုတာတကယ်တော့အစိုးရတက်တန်၄ပုံတပုံမှာမချခင်မှာဆိုလည်းဒီကြားပြယူကောက်ပွဲလောက်ပါတော့မယ်ဆိုတော့ဟိုနေရာတက်မြင်များစားမဟုတ်တဲ့လွတ်တော်ထဲမှာအများစုဖြစ်တဲ့ NLD အနေနဲ့တော့စိုးရိမ်စရာမဟုတ်ပါဘူးဒါပေမဲ့ဟိုလက်ရှိအစိုးရကသွားနေတဲ့နှုံသွားနေတဲ့မူဝါဒအတိုင်းဆိုရင် NLD အစိုးရအတွက်ကရှေ့လားလာနေနဲ့နောက်ဟို၄နှစ်ယူကောက်ပွဲအတွက်ကအလားလာကောင်းနိုင်မှာမလားကိုအောင်သူညိအမြင်အရင်ဆွေးနွေးပြပါခင်ဗျ
ဟုတ်ကဲ့ဟို NLD အနေနဲ့ကတော့ဒီပြည်သူလူထုပေါ့နော်တာမန်အောက်ခြေပြည်သူအများစုမှာတော့ဟိုထောက်ခံမှုရှိနေတော့မှာပဲဆိုတော့ဒါပေမဲ့ဒီထက်ပိုပြီးတော့ကျွန်တော်တို့ရှင်းဆောင်မှုပြဖို့လိုပါတယ်ဆိုတော့ဒီမှဒါမှပဲကျွန်တော်တို့တိုင်းပြည်ရဲ့ဟိုဖွံ့ဖြိုးရေးနဲ့ရည်ရှိတည်ငြိမ်မှုအတွက်ဖြစ်နိုင်မှာပါဆိုတော့ဒါဖြစ်နေလဲဆိုတော့အခုအနေထားမှာတခုခုပြောလိုက်လို့ရှိရင်အများစုက2008ဖွဲ့စည်းပုံအခြေခံဥပဒေကိုပဲလက်ညှိုးထိုးထိုးပြီးတော့အပြစ်တင်နေတဲ့သဘောတွေ့ရပါတယ်ဆိုတော့ဒါအဲ့ဒါဆိုလို့ရှိရင်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ခဏဖယ်စဉ်းစားကြည့်ပါစို့လက်ရှိ NLD အစိုးရကဒီထက်ပွင့်လင်းမြင်သာလုပ်လို့မရဘူးလားပေါ့လက်ရှိ NLD အစိုးရရဲ့ခေါင်းဆောင်တွေကလက်စင်မိကုံပြောတာမျိုးရှင်းပြတာမျိုးလုပ်လို့မရဘူးလားဒါတွေကကျွန်တော်ထင်တယ်2008ဖွဲ့စည်းပုံနဲ့မဆိုင်လောက်ဘူးထင်ပါတယ်နောက်တစ်ခုကတော့ client ရဲ့စီးပွားရေးကိုဦးစားပေးလုပ်တဲ့ကိစ္စမျိုးကလည်းဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကနေဟိုကင်းလွတ်တဲ့ကိစ္စမျိုးရှိပါတယ်နောက်တစ်ခါကျတော့ကျွန်တော်မြင်တာကတော့ခုနတစ်ယောက်လည်းဆွေးနွေးသွားပါတယ်ဒီမိုကရေစီမြင့်တင်ထွန်းကားရေးကိစ္စကဒါကဒီတက်မတော်နဲ့လည်းဘာမှဒါနကောစားဖြစ်စရာမလိုပဲနဲ့ကိုယ့်ဘာသာကိုယ်တိုင်းပြည်တွင်းမှာဒီမိုကရေစီထွန်းကားဖို့လုပ်နိုင်တဲ့ကိစ္စတွေရှိပါတယ်ဆိုတော့ဒါမျိုးတွေကိုကျွန်တော်တို့ဟိုဦးစားပေးလုပ်တဲ့နယ်လို့မြင်ပါတယ်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်တို့နိုင်ငံရေးကျင်းသားတဲ့ကိစ္စပါခုနကကျွန်တော်စရင်းကိုပြန်ကြည့်တော့ဒီကျွန်တော်တို့2018 February စရင်အထိပေါ့နော်အဲ့ဒါဆိုလို့ရှိရင် AAPP လို့ခေါ်တဲ့ဒီနိုင်ငံရေးအကျဉ်းသားအကူအညီဆောက်ရှောက်ရေးအသင်းကပြောလာတာကျွန်တော်တို့ဒီမှာနိုင်ငံရေးကိစ္စတွေကြောင့်ဖမ်းဆီးခံရတဲ့သူ292ယောက်ရှိပါတယ်ဆိုတော့ဒီကိစ္စတွေကိုကျွန်တော်တို့အစိုးရအနေနဲ့ဟိုလွှင့်လို့ရှုထားဖို့မသင့်ဘူးလွှတ်ပေးတဲ့လူတွေလွှတ်ပေးတင်ပါတယ်အမှုဆွဲဆိုပြီးတော့ရင်ဆိုင်ရတဲ့ကိစ္စတွေလည်းအမှုပိတ်ပေးတာတွေစသဖြင့်ဒါတွေကအများဆုံးလုပ်တဲ့လူတွေထင်ပါတယ်ဆိုတော့ကျွန်တော်တို့ကဒီနိုင်ငံရေးအစိုးရဖြစ်တဲ့ဒီမိုကရေစီဥတီရဲ့အစိုးရဖြစ်တဲ့ဆိုလို့ရှိရင်ဒီကိစ္စတွေကလုတ်ကိုလုတ်ပြရမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဟိုအချိန်ကတော့စက္ကန့်30လောက်ရှိပါသေးတယ်။ဒေါက်တာရန်မျိုးသိန်းကိုလည်းအချင်းရောကျွန်တော်ဆွေးနွေးစေချင်ပါတယ်။ဆိုတော့ NLD အနေနဲ့ရှေ့မှာဘလို့ view တွေနဲ့အခက်အခဲတွေကိုကြော်လွှားတင်တယ်လို့မြင်တယ်လေခင်ဗျာ
။အဲကျွန်တော်မြင်ကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပေါ့လေဒီဒေါက်ဆန်းစုကြည်ပေါ်မှာလူထုရဲ့ထောက်ခံမှုယုံကြည်မှုเนาะချောင်းမလို့ရွေးချယ်စရာမရှိလို့ဆက်ပြီးထောက်ခံနေရတဲ့ဆိုတဲ့အပေါ်မှာတော့တာယာနေလို့မဖြစ်ဘူးလို့ကျွန်တော်မြင်ပါတယ်အဲ့တော့ဒါမဲ့လေးနှစ်အတွင်းမှာတော့ကိုယ့်ရဲ့အားနည်းချက်တွေကိုယ့်ရဲ့လိုအပ်ချက်တွေကိုအမြန်ဆုံးတင့်အောင်လုပ်ပြီးတော့အမြန်ဆုံးပြင်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ
့နောက်ချက်ကတော့အားနည်းနိုင်ငံမှုတိုက်ချက်ရေးကိုထိထိရောရောဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်တို့တိုက်တွန်းချက
်ပါဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးပြကြတဲ့ပုဂ္ဂိုလ်အားလုံးနဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလင်းတင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။ကျမတို့ VOE မြန်မာပိုင်းကနေတိုက်ရိုက်လေလိုက်အစီအစဉ်တွေကိုစနေနေ့အင်္ဂါနေ့ညမှာတင်ဆက်ပေးနေပါတယ်ရှင်။တနင်္ဂနွေနေ့နဲ့ခင်း VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချစ်ကိုထုတ်လင်းဖို့အချိန်ရောက်ပါပြီ။ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
ဤနိုင်ငံအတွင်းကမိုဆူမြို့ကို IS Islamic စစ်သွေးကြွတွေလက်ကနေပြန်လည်သိမ်းပိုက်နိုင်ရေးအတွက်အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကလေကြောင်းစစ်ဆင်ရေးတွေပြုလုပ်နေတာမှာလူပေါင်းတရာကျော်သေဆုံးသွားတယ်လို့မြင့်မြင့်သက်သေတွေကပြောပါတယ်။လေကြောင်းတိုက်ခတ်မှုတွေပြုလုပ်နေတယ်ဆိုတာကိုအမေရိကန်စစ်ဘက်ဆိုင်ရာအရာရှိတွေကလည်းစနေနေ့မှာအတည်ပြုပြောဆိုကြပါတယ်။ဘယ်လာရုစ်နိုင်ငံမင်းစ်မြို့မှာတားမြစ်ထားတဲ့ကြားကချီတက်ဆန္ဒပြပွဲတွေဆက်လုပ်ဖို့စူးစမ်းသူတွေကိုအထူးကရုံးနေနေရင်းရဲတွေကစနေနေ့မနေ့တုန်းကလူစုခွဲနေနေခဲ့ပြီးလူရနဲ့ချီကိုဖမ်းဆီးထင်းသိမ်းခဲ့ပါတယ်ဖမ်းဆီးခံရသူတွေရဲ့ရဲတွေကရိုက်နေပြီးသူတို့အတွက်အရေးပေါ်ကုသမှုလိုအပ်နေတယ်လို့လူအခွင့်ရေးလှုပ်ရှားမှုခေါင်းဆောင်တွေကပြောပါတယ်ဖမ်းခံရသူတွေထဲမှာသတင်းတောက်10ယောက်လည်းအ ਨੇ ဆုံးပါဝင်တယ်လို့ဆိုပါတယ်လက်စီမီချွေတာရေးအတွက်ရည်ရွယ်ပြုလုပ်တဲ့အတ္တအဝါခေါ်ကဘာမီအတွက်တနာရီအထိမ်းမှအခမ်းအနားမှာမြန်မာနိုင်ငံကလည်းပထမဆုံးအကြိမ်ဖြစ်စနေနေ့ညကပါဝင်ဆင်နွှဲခဲ့တာမှာရန်ကုန်မြို့မှာရှိတဲ့နိုင်ငံရဲ့အထင်ရှားဆုံးရွှေဒဂုံစည်တီတော်ကြီးမှာထောင်နဲ့ချီတဲ့စီမီတွေထွန်းညိပူဇော်ခဲ့ကြပါတယ်။ထွန်းညိလိုက်တဲ့စီမီရောင်တွေဟာတင်ကုတ်တရာကုန်းပြည်ပေါ်မှာရှိတဲ့တက်တန်းအဖြစ်နှစ်ပေါင်း2600ကျော်ပြီးရှိတဲ့ရွှေဒဂုံစည်တီတော်ကနေရောင်များဟပ်ပြီးကောင်းကင်ကိုပါလင်းထိန်သွားစေတယ်လို့ဆိုပါတယ်။ဒီခန္ဓာကိုတော့ WWF ကမ္ဘာတော်ရန်တိရစ္ဆာန်များရောင်မုံငွေအဖွဲ့ကနဲ့မြန်မာဥရယာတိပြောင်းလဲမှုဆိုင်ရာညွန်ပေါင်းအဖွဲ့တို့ကနေဥဆောင်ပြုလုပ်ခဲ့ကြတာဖြစ်ပါတယ
်။ကိုဇော်ဝင်းလိုက်ပါရှင်။သတင်းချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့စီစဉ်ထုတ်လုပ်ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Dave Magnet ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ဝင်နားဆင်ခဲ့ကြတဲ့ကဘာတလားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ကျွန်မအင်ဂျင်နိုင်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.